ပါကြအဲ့ဒီတော့ဒီအာယုံလေးပေါ်မှာကျင်းနဲ့လာပြီးဆိုလို့ရှိရင်ဒီအာယုံလေးနဲ့နေရတာချမ်းသာလားဒီချိန်မှာလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်တော့နေရတာကချမ်းသာလားအဲ့ဒီပုဂ္ဂိုလ်ကတရားရတာစတွေ့တဲ့ယောဂီပဲချမ်းသာမှုရှိလာပြီးဆိုရင်ဒုက္ခဆိုတာချမ်းသာလားဒီလိုဝင်လေထွက်လေမှတ်နေရတာကိုချမ်းသာနေတယ်ဒုက္ခအဲ့ဒီလိုချမ်းသာလာတာနဲ့အမျှဒီတက်ဆိုင်ရာအာယုံပေါ်မှာစူးဆိုင်မှုရှိလာပြီဆိုရင်ဧကကတာဒါကြောင့်ဇန်ဆိုတာအာယုံတစ်ခုပေါ်မှာအထူးမြင့်မြန်စွာစူးဆိုင်ရှုမှတ်ပါတယ်လို့ပြောတဲ့နေရာမှာမနေ့ကစကားလေးခံပေးထားတယ်ကောင်းတဲ့အာယုံမှာစူးဆိုင်ရင်ကုသိုလ်ဇန်မကောင်းတဲ့အာယုံမှာစူးဆိုင်ရင်အကုသိုလ်ဇန်လို့ပြောတဲ့နေရာမှာကိုယ်တို့ဇန်ဖြစ်ခဲ့ရင်သူ့မှာပါရမယ်အင်္ဂါအခြေအနေဒီငါဖြစ်ရှိရမယ်ဟုတ်ပြီနော်အဲ့ဒါကြောင့်မလို့ဇန်ကိုယ်တို့ဇန်တစ်ခုရဲ့အရေးကြီးတဲ့အင်္ဂါအစိတ်ပိုင်းဇန်လို့ပြင်ခေါ်လို့ရတာဘယ်အစိတ်မှခေါ်လို့ရတယ်လဲဆိုရင်ဧကကရာမပါရင်ဇန်မဖြစ်သေးဘူးဧကကရာပါမှဇန်ဖြစ်ဒါဆိုရင်အခုဒီယောဂီကကောင်းတဲ့အာယုံပေါ်မှာစူးစိုက်ခြင်းကုသိုလ်ဇံဖြစ်အောင်အထုတ်တဲ့နေရာမှာဝီတဲ့အာယုံကိုတင်ခြင်းကစခဲ့ရတယ်။ဒီအာယုံလေးပေါ်တင်တာဝီတဲ့ဒီအာယုံကိုသုံးသက်တာဝိစာရဒီအာယုံလေးပေါ်မှာခြေတင်လာပြီးစစ်တဲ့သုံးသက်နိုင်အောင်သူကစိတ်ကလေးကငြိမ်လာတဲ့သဘောပေါ့။အရင်ကရှောက်ပြေးနေတယ်ပြန်ခေါ်တင်တယ်ပြန်ခေါ်လိုက်သူကအတိထွက်ပြေးသွားလိုက်ကျေးဇူးတော်ရှင်မြတ်စွာဘုရားအဲ့မှာနွားလေးဥပမာနဲ့ပေးတယ်။နွားလေးကိုလေဟာရှောက်ချင်ရရှောက်သွားချင်ရသွားတယ်နွားလေးကိုချီတိုင်လေးတစ်ထိုင်မှာချိုးလေးနဲ့ချီထားတယ်အဲ့ဒီနွားလေးကမနေဘူးလျှောက်ပြေးကျင်သေးတာဒါပေမဲ့ပြေးကျင်တိုင်းပြေးလို့မရချိုးဆုံးရှိတဲ့နောက်တော့သူလျှောက်သွားတာလေနောက်ဆုံးလျှောက်များများပြေးလို့မရတော့နောက်ဆုံးဒီနွားလေးကဒီချီတိုင်လေးနားနဲ့ပြန်နေလာလားမနေလာဘူးလားအဲ့တော့ပြေးကျင်တဲ့နောက်ကြီးပြန်ပြန်ဆွဲဆွဲတည်နေတာဒီဝိတ္တပြင်းတဲ့အတိုင်းလေးနည်းနည်းလေးငြိမ်လာတော့သုံးသက်လာတာဝိစာရတော်တော်လေးငြိမ်လာတော့ကျေနပ်လာတာပီတိပိုးငြိမ်လာတော့ချမ်းသာလာတာဒုက္ခငြိမ်လို့ချမ်းသာလို့အကြည့်လို့သူစိုက်တည်ကြည်မှုရှိသွားပြီးကြည်တဲ့အစဉ်ကြောင်းသွားပြီးငြိမ်ုံနေမကဘူးတည်ကြည်မှုအစဉ်ရှိသွားရင်ဧကကတာဒါဆိုလို့ရှိဇန်ဆိုတဲ့အစဉ်တစ်ခုရောက်ဖို့ကဧကကတာပါရမယ်ပြောထားတာဟုတ်ဒါဆိုရင်ဧကကတာအစဉ်ရောက်ဖို့အရေးကြီးတဲ့အစိတ်အပိုင်းဘယ်နှချက်ပါရလဲလို့ကြည့်ဝိတက်ကနေဧကကတာအထိဘယ်နှပါလဲငါအဲ့ဒီလို၅ပါးသည်ဇန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းဖြစ်တဲ့အတွက်ကြောင့်ဇန်အင်္ဂါလို့ဆိုတယ်ဇန်အင်္ဂါဒါပါဠိကိုပုတ်ဖြတ်ပြီးတော့ပါဠိပြန်ကြည့်တော့လိုက်တာဇန်အင်္ဂါဒါကိုပါဠိရင်းနဲ့ရင်းဇန်ရဲ့အင်္ဂါရင်းမြန်မာလိုပဲရင်းပြောမယ်ဇန်ဆိုတာကတော့ဇန်ပေါ့အင်္ဂါဆိုတာဗာလေအရေးကြီးသောစိတ်အပိုင်းအရေးကြီးသောအစိတ်အပိုင်းမှန်သမျှအင်္ဂါလို့ဆိုတယ်အကြောင်းဇန်ဆိုတဲ့အာယုတစ်ခုပေါ်မှာစူးစိုက်ခြင်းဆိုတဲ့ဇန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းကိုဇန်အင်္ဂါလို့ဆိုတယ်အဲ့တော့ကျမတို့ရဲ့ဒါတရားဘက်ကသုံးတာဓမ္မကျောင်းကသုံးတာလောကကျောင်းအရာပြောမယ်ဆိုကျမတို့ရဲ့ခန္ဓာကိုယ်ကြီးရှိတယ်ခန္ဓာကိုယ်ကြီးရဲ့အရေးကြီးတဲ့အစိတ်အပိုင်းလေးကိုကိုအင်္ဂါလို့မသုံးလားဒါနဲ့တူတူပဲဟုတ်ပြီနော်ဒါဆိုရင်ခန္ဓာကိုယ်ကြီးတစ်ခုမှာအရေးကြီးတဲ့အစိတ်အပိုင်းလေးပြောပါဆိုခေါင်းလည်းအရေးကြီးတာပဲမျက်လုံးရောအရေးကြီးတာပဲနှာခေါင်းရှာတွေလည်းအရေးကြီးတာပဲနှရွက်လည်းအရေးကြီးတာပဲလက်နှစ်ဖက်လည်းအရေးကြီးတယ်ခြံနှစ်ဖက်လည်းအရေးကြီးတယ်အသေးလေးနှလုံးတွေအစုပ်တွေဥတွေဥမဥသိမ်းတွေဥမတွေလည်းအရေးကြီးတာပဲအဲ့ဒီအရေးကြီးတဲ့အစိတ်အပိုင်းလေးကိုအားလုံးကိုအင်္ဂါလို့သုံးတယ်ကိုအင်္ဂါကိုအင်္ဂါတွေပေါင်းလိုက်တော့မှဘာဖြစ်လဲကိုဆိုတာဖြစ်လာသလိုဇန်အင်္ဂါတွေပေါင်းလိုက်တော့မှဘာဖြစ်မှာလဲဒါပဲဓမ္မမိတ်ဆွေများဒါကြောင့်ဇန်အင်္ဂါတွေပေါင်းလိုက်မှဇန်ဖြစ်ပါလေဒါဆိုရင်ဇန်နဲ့ဇန်အင်္ဂါတူသလားဓမ္မမိတ်ဆွေများတူလားတူသလားနည်းနည်းလေးကြည့်အောင်ဇန်နဲ့ဇန်အင်္ဂါဖြစ်ဖို့ဆိုကိုနဲ့ကိုအင်္ဂါတူလားတူလားချင်းတူလားသူလည်းပြောတယ်မသူလည်းပြောတယ်ခွဲပြောပေါ့နော်ဓမ္မမိတ်ဆွေဒါမှဒီမှန်တဲ့သူနဲ့မမှန်တဲ့သူတွေရောသွားမှာပေါ့နော်ကဲကိုနဲ့ကိုအင်ကတူလားရှင်ထပ်တူညီလားမညီဘူးဘလို့မညီဘူးလဲ ကိုအင်ငါဆိုတာမျက်စိကလည်းကိုအင်ငါပဲလက်ကလည်းကိုအင်ငါပဲနှာခေါင်းကလည်းကိုအင်ငါပဲခြေထောက်ကလည်းကိုအင်ငါကိုအင်ငါကိုအင်ငါပဲကိုမဖြစ်ဘူးဒါပေမဲ့ကိုအင်ငါတွေအားလုံးပေါင်းလိုက်ရင်တော့ကိုဖြစ်သွားတယ်ဒါဆိုရင်ကိုဖြစ်ဖို့ဆိုတာကိုအင်ငါ10ခုရှိရင်10ခုပေါင်းပေါ့ဒါဆိုရင်ဇန်အင်ငါဒီကုသိုလ်ဇန်ဘက်မှာဆိုရင်ဇန်ရဲ့အရေးကြီးတဲ့အင်ငါအစိတ်ပိုင်းဒီ5ခုရှိတယ်ပေါ့ဇန်အင်ငါ5ခုပေါင်းရင်ဇန်ဖြစ်တယ်အဲ့ဒီဇန်အင်ငါ5ခုပေါင်းရင်ဇန်ကိုဘာဇန်လို့သုံးလဲဆိုရင်ပထမဇန်လို့သုံးတယ်ဟုတ်လားရှင်ဒါဆိုရင်ပထမဇန်တစ်ခုဖြစ်ဖို့ဆိုရင်ဇန်အင်ငါဘယ်နှချက်သွားရလဲ5ချက်ဘယ်ဇန်ဒီလဲလို့ပြောဘယ်ဇန်အင်ငါဒီလဲလို့ပြောရင်ဝိတေဝိသာရာပီတိဒုက္ခဧကဂတာဒီဟုသောဇန်အင်ငါ5ပါးနဲ့တကွဖြစ်သောပထမဇန်ဆိုတာဒီလိုဆိုလိုက်တာပဲဒါဆိုရင်ဇန်အင်္ဂါ5ပါးပါသွားမယ်ဆိုရင်အဲ့ဒီဇန်စီပထမဇန်ဒါကြောင့်ဒီပုဂ္ဂိုလ်ကအာယုတစ်ခုပေါ်မှာစူးစိုက်ခြင်းဇန်အဆင့်ကိုရောက်တော်လဲသူ့ရဲ့ဇန်အဆင့်ဖြစ်ဖို့ဟာဒီအာယုပေါ်မှာတင်ပေးတဲ့ဝိတ္တမပါခဲ့ဘူးဆိုရင်ဇန်မရဘူးဆိုရင်သူ့ဒီပထမဇန်မဟုတ်သေးဘူးဝိတ္တပါပြီးတော့မှဇန်ရရင်လဲအဲ့ဒီဇန်ကိုပထမဇန်လို့ခေါ်တယ်အဲ့ဒီပထမဇန်ဆိုတာဇန်နေထဲမှာအဆင့်အနည်းဆုံးဇန်လေဒါကြောင့်အာယုံပေါ်မှာတော့စူးစိုက်ပါရဲ့စူးစိုက်ဖို့တင်ရတဲ့သဘောပါပြီးတော့မှစူးစိုက်ရင်အဲ့ဒီဇံကိုကျွန်တော်တို့ကပထမဇံကိုဆရာတော်ကျေးဇူးတော်ရှင်ဟာမူလပဋ္ဌာန်းဆရာတော်ဘုရားကြီးကတင်ကြတာနဲ့ပြလိုက်တယ်အဲ့ဒီပထမဇံရဲ့သဘာဝကြီးဝိတက်ပါပါထားတယ်လို့ပြောထားတယ်ဟုတ်လားဟုတ်ပါလားဒါကြောင့်ပထမဇံဆိုရင်ဘယ်ကစပါလဲဝိတက်ကစတယ်အာယုံပေါ်တင်ပေးတယ်ဝိတက်ကစတယ်ဇန်လို့ပြောရင်ဧကကတာဖြစ်ရမှာဆိုတော့ဧကကတာအဆင့်ကြီးရောက်ဖို့ဇန်လို့ပြောရင်ဧကကတာဖြစ်ရမှာဟုတ်ဒါဆိုရင်ဧကကတာအဆင့်ရောက်အောင်ဒီဇန်ဒီဝိတက်ကစထားတဲ့အတွက်ကြောင့်ဒီဇန်ကိုဘာလို့ခေါ်လဲဆိုရင်ပထမဇန်လို့ခေါ်တယ်ဟုတ်ပြီနော်အဲ့တော့အဲ့ဒီယောဂီကသူ့ရဲ့ကျိုးစားအထုတ်တဲ့ဆွမ်းအားကပိုးပိုးအားကောင်းလာတယ်ပေါ်လို့အားကောင်းလာတော့သူကတမာရီကအားကောင်းလာဇန်ကတမာရီတမာရီကအားကောင်းလာတော့ဒီအာယုံပေါ်မှာတင်ပေးခြင်းသဘောမလို့တော့စကားကိုတရားဆက်မှတ်လိုက်တာနဲ့ဝင်းလေးဖက်လေးသုံးတိုက်ရုံနဲ့အော်သူသတိရနေတာပါလားဒီဒီမှာအကြောင်းနေသတိရမဖြစ်ပါဘူးငါမှတ်ရမှာဝင်းလေးဖက်လေးပဲတင်ပေးနေရင်အဲ့ဒါဝိတ္တပါနေသေးတာနောက်ပိုင်းကျတော့စပြီးတော့တရားမှတ်ဖို့ထိုင်လိုက်ပြီဆိုတာနဲ့အလိုအလျောက်အော်တိုမက်တစ်ဝင်လေထွက်လေပဲမှတ်ရုံပဲတင်ပေးရတာမရှိဘူးစိတ်ကလေးဘယ်ရောက်နေလဲခေါ်ဥမှစာမရှိတော့ဝိစာရကစသွားဝိစာရကနေဆက်ပြီးတော့ဒီဂရီလေးတက်လာတယ်ဘီတီသူကဧကကတာလည်းရောက်ကဇံဖြစ်ပြီအဲ့ဒီဧကကတာအထိဇံဖြစ်တဲ့နေရာမှာဒီဇံကဘယ်ကစတဲ့ဇံလဲဆိုရင်ဝိစာရကစတဲ့ဇံလည်းပဲဖြစ်ပြီဆိုတော့ကဒီဇံကိုဘာလို့ခေါ်ပြီလဲဒုတိယဇံဒါကြောင့်ဒုတိယဇံကျတော့ဆရာတော်ဖရာကသာဓုလို့ရေးထားတယ်ဟုတ်တယ်လားပထမဇန်ကျတော့တက်ပလို့ရေးထားတယ်ပထမဇန်ဆိုရင်ဝိတက်ကစဒုတိယဇန်ဆိုရင်ဝိစာရကစဆိုတော့ကိုကဘာကိုသိရမလဲဓမ္မမိတ်ဆိုလို့လည်းဘယ်လိုသိထားဇန်ဆိုရင်ဧကကတာပါရမှာဟုတ်ဝိစာရကစပါလို့ဆိုရင်ဝိစာရတိတိဒုက္ခဧကကတာဆိုဇန်အင်္ဂါ၄ပါးဖြစ်တယ်ဝိတက်ကစရင်ပဖြစ်သွားမယ်ဆိုတော့သူကြရင်ဘယ်လိုဆိုမလဲဝိတက်ဝိသာရာဒီတိဒုက္ခဧကကတာဇန်အင်္ဂါ၅ဖြစ်ပြင်ပထမဇန်အဲ့ဒီကနေဒီယောဂီကတမာရီတွေကဒုတိယဇန်ရပုံပုံဖြစ်သွားပြီဒုတိယဇန်ရပုံပုံဖြစ်နေုံမျှနဲ့ဒီယောဂီကကောင်းရင်မြေရှုပြန်လျိုးခြင်းဆိုတဲ့အသိဉာဏ်ဖြစ်သေးပါဘူးဒါပထမဇန်ဒုတိယဇန်အဲ့ဒီမှာတက်ဆိုင်ရာအာယုံပေါ်မှာစူးစိုက်တဲ့နေရာမှာသူကဒုတိယဇန်ရပြီဆိုရင်သုံးသက်တာကစလာတယ်အဲ့ဒီတော့လေဒီယောဂီကဆဲပြီးတော့ကြိုးစားတဲ့အခါမှာစပြီးတော့တရားမှတ်လိုက်ပြီဆိုရင်လေဝင်လေထွက်လေလေးကိုအချက်ကျကျတည်ပြီးသားဖြစ်တော့ခြေနဲ့နေတယ်သူမှတ်နေရတာလေးကိုခြေနဲ့နေတော့သူ့ရဲ့ဇန်အင်္ဂါကပီတိရနဲ့စာပီတိဒုက္ခဧကကတာဇန်အင်္ဂါ၃ချက်ပဲလို့တော့တယ်သူ့ရဲ့ဇန်လေးကစူးစိုက်မှုအားကောင်းရင်အဲ့ဒီဇန်မျိုးကိုတတ္တရဇန်ခေါ်မြန်ရောဟုတ်ပါလားရှင်အဲ့ဒီကြောင့်လေဒီယောဂီကအဆင့်ပုံညစ်လာတယ်ခင်လာတဲ့အခါမှာတရားစမှတ်လိုက်ပြီဆိုတာနဲ့ကျင့်နေတယ်ဆိုတာကလေမကျင့်နေတာရဲ့ဆန့်ကျင်တဲ့ကျင့်နေမှုရှိရင်မကျင့်နေချင်းဆိုတာလေရှိနေဦးမှာပဲမငြိမ့်တတ်ဘူးဒါကြောင့်ကျင့်နေတဲ့အစာသူကမှတ်လိုက်တာနဲ့တရားအာယုံလေးမှာချမ်းသာနေတယ်ဒုက္ခကစတယ်ဒုက္ခကစတာနဲ့သူ့ရဲ့ဒီဂရီဇန်အင်္ဂါကဒုက္ခပြီးရင်လာတော့မှဧကကတာပဲဆိုဇန်အင်္ဂါ နှစ်ချက်ပဲရှိတော့တဲ့အတွက်ကြောင့်အဲ့ဒီဇံကကြတော့သဒုထာဖြစ်သွားတယ်အစ်စ်မြင့်လာတယ်အဲ့ဒီတော့ဒုက္ခဆိုတာချမ်းသာတယ်ခံစားချက်ချမ်းသာတယ်ခံစားချက်ဆိုတာဘလို့ပဲပြောပြောတရားဓမ္မနည်းပယ်မှာဆိုရင်ဒါဘောင်းမင်ခတ်သေးတယ်လှုပ်တဲ့သဘောဆောင်သေးတယ်ချမ်းသာသည်လည်းမဟုတ်ဘူးသိရသည်လည်းမဟုတ်ဘူးအသင့်ရှုမှတ်တဲ့ဥသိခါကမှအစ်စ်မြင့်လာပါဆိုပြီးတော့အဲ့ဒီဒုက္ခဆိုတဲ့ခံစားချက်နေရာမှာဥပိ္ခာလေးအစာပြောင်းလိုက်တော့ဥပိ္ခာရဲ့ဧကက္ခရာရဲ့ဇာယင်ကနှစ်ပါးလဲရှိတော့သူ့ကိုဘာလို့ခေါ်လဲကျေစနစ်ဆက်ဟုတ်ပြီနော်ဒါဆိုရင်ဇန်ဒီဘယ်နှမျိုးရှိပါလဲ၅မျိုးရှိပါတယ်ဓမ္မမိတ်ဆွေများအဲ့တော့ဇန်၅မျိုးမှာဘယ်ဇန်နေရာမှာ၅မျိုးရှိတာလဲလို့ပြောရင်ရူပကုတုဇန်တွေကိုကြည့်ရူပစိတ်15ပါးရှိပါတယ်ရူပစိတ်15ပါးမှာရူပဝဆရစိတ်15ပါးကိုကျွန်တော်တို့ကြည့်တဲ့အခါမှာရူပဝဆရအတူပဲရတော့မယ်နော်ရူပဝဆရကုတုစိတ်က5ပါးရှိတယ်ရူပဝဆရကုတုစိတ်5ပါးရူပဝဆရကုတုစိတ်5ပါးကိုကျွန်တော်တို့ကတင်ကြကြလေးနဲ့ကျွန်တော်တို့ကကြည့်လိုက်တဲ့အခါမှာရူပဝဆရကုတုစိတ်5ပါးကိုဆရာတော်ဘုရားကြီးကတင်ကြကြလေး5လုံးနဲ့ရှင်းပြထားတယ်ရူပဝဆရာကုသိုလ်စိတ်၅ပါးမှာဓမ္မမိတ်ဆွေများအလုပ်ပြပြီးတော့ပါပြီ။နည်းနည်းလေးပြောကြည့်အောင်။ပထမဆုံးသောကုသိုလ်စိတ်ဒီပထမဆုံးစိတ်ဟုတ်ပါလား။ပထမဆုံးကုသိုလ်ဖြစ်တဲ့အတွက်ကြောင့်ဒီဇံကိုပထမဇံကုသိုလ်လို့နာမည်ရှိတယ်။ဝိဘက်ကပြောင်းသွားရင်ပထမဇံဝိဘက်ပြောင်းမယ်။ကရိယာဆိုရင်ပထမဇံကရိယာဆို။ဒါကြောင့်အခုဥစားရူပဝဆရာကုသိုလ်စိတ်၅ပါးကိုကြည့်ရင်ပထမဇံကုသိုလ်စိတ်ကတစ်ပါး။ဒုတိယကဒုတိယဇံကုသိုလ်စိတ်ကတစ်ပါး။တတိယဇံကုသိုလ်စိတ်ကတစ်ပါးသတ္တုထဇံကုသိုလ်စိတ်ကတစ်ပါးပြင်စမဇံကုသိုလ်စိတ်ကတစ်ပါးအဲ့တော့ရူပဝဆရာကုသိုလ်စိတ်၅ပါးကိုရည်ကွက်တဲ့အခါမှာပဒုတသပြင်စထူးခြားချက်ကလေးတစ်ခုရှိနေတယ်ပဒုတသသည်အဖြူလုံးလေးအဖြူလုံးလေးတွေ့ရင်သောမနတာဟကုန်လို့ဆိုရမှာဟုတ်ကြလားနောက်ဆုံးပြင်စမဇံလေးကြတော့အမဲလုံးလေးအမဲလုံးလေးဆိုရင်ဥပိ္ခာသဟကုလို့ဆိုရတယ်။ဓမ္မမိတ်ဆွေများတတိမထားခင်မီလို့ကျွန်တော်တို့ဆိုရိုးတွေပိုင်းတယ်။ဆိုရိုးတွေပူဇော်ခဲ့တဲ့နေရာမှာကျွန်တော်တို့တတိထားခဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့ကဆိုခဲ့ပြီးတာလေအခုလောကုတ္တရာစိတ်အချင်းလောကုတ္တရာစိတ်အချင်းရှိခဲ့အရူပဝဆရရင်ဒါလည်းကျန်တော့တယ်ကျွန်တော်တို့အကုန်လုံးအသိစိတ်ဆိုပြီးသွားတယ်။ဆိုတဲ့နေရာမှာဓမ္မမိတ်ဆွေများတတိမထားမီလို့ပါကံအကုသိုလ်စိတ်12ပါးကိုပူဇော်တဲ့နေရာမှာ7ပါးချင်းပူဇော်တဲ့အခါမှာသင်္ကေတအလုံးလေးတွေကိုအကုန်လုံးပေါ်ဆိုသွားတယ်။သောမနတဆိုသောမနတ၊ဥပိ္ခာဆိုဥပိ္ခာ၊သောမနတဆိုသောမနတပေါ်ဆိုတယ်။အဲဒီစိတ်7ပါးဆိုခဲ့တုန်းကလည်းအလုံးလေးတွေကိုဥပိ္ခာသောမနတပေါ်ဆိုခဲ့တယ်ရှင့်။ကာမသောမန24ကိုပူဇော်ခဲ့တုန်းကလည်းသောမနတဥပိ္ခာအလုံးလေးတွေအကုန်ပေါ်ဆိုတယ်ရေးလိုက်ရေးပြီးပြီ။ဒီနေ့ဆိုရိုးတက်သွားတဲ့အချိန်မှာကာမစိတ်54ခုမနေ့ကထိအကုန်ပြီးသွားပြီရှင်။ကျွန်တော်ဒီနေ့ဆိုရိုးစဆိုသွားတာရူပစိတ်15ပါးကစသွားပြီ။တနည်းအားဖြင့်ပြောရင်ကာမစိတ်ကလွဲသွားရင်ကျန်တဲ့စိတ်တွေဆက်ဆိုပြီးဆိုတော့ကျန်တဲ့စိတ်တွေကာမစိတ်အဆင့်ထိကအလုံးလေးတွေကိုအကုန်ဖော်ဆိုပြီးတော့ကာမစိတ်ကလွဲပြီးတော့အခုမဟေကုတ်စိတ်ဖြစ်လာမယ်။ရူပ15အရူပ17ဇန်စိတ်ရဲ့လို့ပါထားမယ်။လောကုတ္တရာတွေဆိုရင်အလုံးတွေလုံးဝမဆုံးဘူး။တတိမထာမီလို့ကျွန်တော်တို့ဆိုသွားတာအလုံးလေးတွေကိုတော့မြင်အောင်ကြည့်ပြီးတော့အလုံးလေးတွေကိုကျွန်တော်တို့ကမဆိုတော့ဘူး။ဒါဆိုရင်ရူပဝဆရာကုသိုလ်စိတ်၅ပါးကိုပူဇော်တဲ့အခါမှာပြီးတော့တည်နေရမယ်။ပထမဇံ၊ဒုတိယဇံ၊တတိယဇံ၊သတ္တုထဇံတို့စီအဖြူလုံးလေးတွေသုံးနေတာသာဟာ။ပြင်းစမဇံကြတော့ဥပိ္ပခာပြောင်းသွား။အားကြောင့်ကွဲတယ်လေ။ကုသိုလ်ဇံနေမှာဇံဆိုတဲ့ကုသိုလ်မှာပထမဇံအစစ်အထိရနေတဲ့အချိန်ကြီးဒီယောဂီကဇံအလုပ်လုပ်တယ်ဆိုတာဓမ္မမိတ်ဆွေများကြီးကိုကာယကြီးနဲ့လုပ်တာလားပါဇက်ကပြောလုပ်တာလားစိတ်နဲ့အားထုတ်ရတာဇံအလုပ်ဆိုစိတ်အလုပ်မနှောခင်အလုပ်မနှောခင်အလုပ်အားထုတ်တဲ့နေရာမှာစိတ်ရဲ့သဘာဝကတမာတိရလာရင်ကြီးကြီးလာတယ်လို့ဝမ်းမြောက်တဲ့သဘောဆောင်တော့ပထမဇံ level အစ်မစိတ်ကလေးကချမ်းသာတဲ့ဝမ်းသာတဲ့သဘောလေးဆောင်နေသေးတယ်ဒုတိယဇံချမ်းသာတဲ့ဝမ်းသာမှုသဘောဆောင်တယ်တတိယဇံချမ်းသာမှုနဲ့ဝမ်းသာမှုဆောင်တယ်ဒါကဆောင်းနေအတွက်ကြောင့်ချမ်းသာမှုဆောင်းနေဆိုတာဘာကိုပြောတာလဲပထမဆုံးဆိုသွားတဲ့အခါမှာဇယင်က၅ပါးမှာချမ်းသာမှုဆိုတဲ့ဒုက္ခပါတယ်ဟုတ်လားပထမဆုံးဆိုရင်လေဝိတေဝိသာရပီတိဒုက္ခဧကကရပထမဆုံးဆိုတဲ့အချိန်မှာလေချမ်းသာမှုဆိုတဲ့ဒုက္ခပါတယ်ရှင့် ဒုတိယဇန်ဆိုရင်လည်းဝိစာရကစထားတယ်ဝိစာရပီတိဒုက္ခပါတာပဲဒီကိစ္စကတတိယဇန်ဆိုတော့ပီတိကစထားတယ်အကြောင်းလို့ပထမဇန်ဒီဘယ်ကစလဲလို့ဒီမှာလို့ကြည့်ရင်ပထမဇန်ဒီဝိတက်ကစထားတယ်ဝိတက်ကစပြီးတော့ဧကခတာဆုံးတော့ဒုက္ခပါတယ်လေဟုတ်လားဒုတိယဇန်ကြတော့ဝိစာရကစဝိစာရကစပြီးတော့ဧကခတာဆုံးတဲ့အဲမှာရောဒုက္ခမပါဘူးလားပါတယ်နော်ဒုက္ခဆိုတာချမ်းသာတာချမ်းသာရဲ့သဘောပါရင်ဝိသမှုဆိုဖြစ်နေတာစိတ်ကလေးချမ်းသာနေစိတ်ချမ်းသာနေမှာလားဒီချိန်မှာရုပ်ချမ်းသာနေမှာစိတ်ချမ်းသာနေတာစိတ်ချမ်းသာစိတ်ကအာယုန်နဲ့မပြေးတော့ဘူးတအာယုန်နဲ့မှနေတော့စိတ်ကလေးကချမ်းသာစိတ်ချမ်းသာမှုမှာဝိသမှုလေးပါတော့သောမနတာသဟာကိုဖြစ်နေတာလေးကိုပြောပြနေတာနော်ကဲတတိယဇန်စိတ်ကြတော့ဘယ်ဇန်အင်္ဂါကစပီတိကနေစလိုက်တော့ဇန်အင်္ဂါဧကကထာတိဆိုဘယ်နှပါသုံးပါဒုက္ခပါလားပါတယ်ရှင်သဒုဋ္ဌဇံဘယ်ကစပင်တိုင်ဖြစ်တဲ့ဒုက္ခဧကကရာဆိုချမ်းသာမှုလည်းပါတယ်ဝမ်းသာမှုလည်းပါတယ်ဟုတ်လားရှင်ဟောပြင်းစမဇံလည်းဖြစ်ကောဒုက္ခနေရာမှာဘာပြောင်းသွားလဲဥပိ္ပခပြောင်းသွားတော့သူ့မှာချမ်းသာမှုစာမရှိတော့ချမ်းသာမှုမရှိရင်ဝမ်းသာမှုမရှိတော့ချမ်းသာနေရတယ်ဝမ်းသာနေရတယ်ဆိုတာလေတရားဓမ္မနယ်ပြီးမှာကျတော့ကာမစိတ်တွေဖက်မှာပြောရတာအဓိပ္ပာယ်တွေတင်းစိတ်မလားတင်းကာမစိတ်ပိုင်းဆိုင်ရမှာအခုကျမတို့စာတင်နေတဲ့ခုတူကကာမခုဒီကာမခုဆိုရဲ့သဘာဝကပြုံးပြုံးရှင်ရှင်လုံနေသမျှအချိုးပေးထက်တယ်လေပြုံးပြုံးရှင်ရှင်အချိုးပေးမှာစိတ်မပါတပါခက်ကြည်ကြည်နဲ့လုံနေအချိုးပေးလေခက်ကြည်ကြည်အချိုးပေးမှာအဲ့တော့ကာမနယ်ကလေဝမ်းမြောက်ဝမ်းသာတက်တက်ကြွကြွလုံသလုံးအချိုးပေးရင်ရှမ်းရှမ်းတောက်အချိုးပေးလေဒါပေမဲ့မဟဂုတ်ဆိုတဲ့ကာမတဲ့အစ်စ်မြင့်နဲ့ရူပအရူပနေပေမှာပြုံးပြုံးပြုံးပြုံးတမာရီလိုပဲလုပ်တာ။ကျမတို့ကကာမကုသိုလ်ကြည့်။ကျမတို့ကစတင်တာပဲကြည့်။မနောကံလည်းပါပါပဲ။ဝစီကံရောကာယကံရောဒါပေမဲ့မနောကံအလုတ်ထက်ကာယကံနဲ့ဝစီကံကပိုပေါ်လွင်လားမပေါ်လွင်။ကာမအလုတ်ကလေကာမကံရဲ့သဘာဝကကာယနဲ့ဝစီသည်ပိုပေါ်လွင်တယ်မနောကမြုပ်နေ။ရူပအရူပချက်တော့ကာယကံမပါရတော့ဝစီကံမပါရတော့မနောကံကိုပဲစံချိန်မီဒီဂရီမီဖြစ်အောင်လုပ်ရတဲ့အတွက်ကြောင့်ရူပကတော့စိတ်အလုတ်ဖြစ်သွားတယ်။ဒါကြောင့်တမာတိအလုတ်လုပ်နေပြီဆိုတော့ကျမတို့ကာမမှာအခုစာတင်နေတာကပရိယတ်ဆိုတော့လေကျမမင်းချိန်များရင်ပြင်းစင်ပဲပြောရင်နည်းနည်းဝေးသေးတာပေါ့တင်းစင်ကိုအဲ့တော့ဒီချိန်မှာကာယကံဝစီကံအကူကြီးတွေပါပြီးတော့တီတီကြီးနဲ့မျက်လွာကြီးချပြီးကျမတို့ကသိမယ်တရားဟောတဲ့ဓမ္မကတိကဆရာတော်ကလည်းမျက်လွာကြီးချပြီးတော့ရက်တောင်ကြီးပဲကြည့်တော်တယ်ဓမ္မမေဆိုတော့လည်းကောင်းကောင်းမျက်လွာကြီးချပြီးတော့မျက်လွာချရုံနဲ့မဟုတ်မျက်လုံးမှာပိတ်ပြီးတော့ကောင်းကောင်းကြီးထောက်ခံနေတာပဲဟုတ်လိုက်တာမှန်ပါဖေရကောင်းလိုက်တာဖေရဟုတ်လားနောက်ဆုံးကျတော့ထောက်လုံးအကြီးလို့တော့လက်ကိုဒီလိုကြည့်ရလားမကြည့်ရဘူးအဲ့ပြောကုန်တာပေါ့ဒါကြောင့်ကာယအလုတ်နော်ကာမအလုတ်တည်းရဲ့သဘာဝကလေလှုပ်ရှားပေးရတယ်ဒါပေမဲ့ဒီကာမကုသူပဲကျမတို့တရားအထုတ်ရထုတ်တဲ့အခါကျတော့စိတ်ကိုအဓိကအားထားလာမှသာမျက်စိကိုလည်းပိတ်ထားတယ်။နားလည်းဟိုအာယုံတရားယုံမကြားဝင်လေထွက်လေပဲမှန်လား။ဓမ္မတိကုသိုလ်ကဘာကုသိုလ်လဲဆိုဇံမဖြစ်သေး၍ရူပကုသိုလ်မဖြစ်သေးသေး၍ကာမကုသိုလ်ပဲ။ဒါပေမဲ့အဲ့ဒီအချိန်ကျတော့ကြည့်တရားမှတ်တဲ့ယောဂီတရားမှတ်တဲ့အချိန်ဖြစ်လာတော့အခုလိုလှုပ်လှုပ်ရှားရှားနဲ့ဒီကောင်းကဒီတရားမှတ်လို့ကောင်းကဒီကောင်းလိုက်တာပြောရှင်လို့မရတော့စကားတော့မပြောရတော့မဟုတ်လား။တရားမှတ်လာတဲ့ယောဂီကခုံဆွခုံဆွနဲ့အိန္ဒိယမရလုံးလို့မရတော့အိန္ဒိယရရနဲ့ပြုံးအောင်စိတ်ပြုံးရလားတည်တည်ငြိမ်ငြိမ်နေရရောဒီလုံးနေပြီးတော့မှပြုံးစီပြုံးစီဆက်ဖြဲဆက်ဖြဲဖြစ်နေအဲ့ဒါသိမဟုတ်သေးဘူးအဲ့တော့ဆိုလိုရင်းကသမထအလုတ်စိတ်ပိုင်းဆိုင်ရာလုံးလာရင်ပြုံးရွှင်နေရင်ရောင်းရထက်သေးတယ်အစ်စ်နိုင်သေးတယ်တည်ကြည်လာတာမှအိန္ဒိယရှင်ဖြစ်လာတာမှအစ်စ်မြင့်တာအကြောင်းတရားဓမ္မနဲ့မွေးလျော်နေတဲ့တန်ဃာတော်အရှင်သူမြတ်များလဲအိန္ဒိယနဲ့နေရလားမနေရဘူးလားရည်ကျင်တိုင်းရည်လို့မရဘူးပြုံးကျင်တိုင်းပြုံးလို့မရတော့ဘူးရှောက်ကျင်တယ်လို့ရှောက်လို့မရဘူးကြီးကျင်တယ်လို့ကြီးလို့မရဘူးနားထောင်ကျင်တယ်လို့ထောင်လို့မရဘူးအထင်းအကုတ်ကလေးနဲ့အကုန်နေရတယ်ဒါကြောင့်ပြောလို့ရင်းကကာမနေမှာဝမ်းမြောက်ဝမ်းသာလို့ရင်အကျိုးများတယ်လို့ရူပအရူပနေမှာဝမ်းမြောက်ဝမ်းသာဆန်နေတဲ့ဥပိ္ပခာဇံဒီအစ်စ်မြင့်တဲ့အတွက်ပြင်းစမဇံ level လောက်ရောက်ရင်ဥပိ္ပခာပဲပြောင်းသွားတယ်။ဧကကတာပါတယ်။စိတ်တဘာဝကိုကြည့်ရင်လေသောမနတစိတ်ကြမ်းမှမရှိတော့ဘဲနဲ့ ဥပိ္ခာကြောင်းနေမိမိနော်ဒါဆိုလို့ရှိရင်ရူပါဝဆရကုသိုလ်စိတ်ဘယ်နှပါလဲ၅ပါဘာစိတ်တွေလဲပြောရင်ပထမဇန်စိတ်ဒုတိယဇန်စိတ်တတိယဇန်စိတ်သတုထဇန်စိတ်အဲ့တော့အချိန်လဲစိတ်ပါပြီနော်ကျမတို့နည်းနည်းလေးအချိန်၅မိနစ်လေးတော့လိုရဲပေါ့နော်ပထမဇန်စိတ်ပထမဇန်နဲ့ပထမဇန်စိတ်တူသလားဒီမှာမေးတဲ့မိကုံးလေးပြန်လဲပြန်ခံနေပြီဆိုတော့နည်းနည်းဒီမိကုံးကတက်တုတ်ရတာဖြစ်သွားပြီပထမဇန်နဲ့ပထမဇန်စိတ်တွေ့သလားဆောင်းနေစီနားထောင်ပြီးတော့ဖြေလေပထမဇန်နဲ့ပထမဇန်စိတ်တွေ့လားမတွေ့ဘူးလေပထမဇန်ကပရဲ့ဇန်ရဲ့ပဲရှိတယ်ပထမဇန်စိတ်ကသုံးလုံးပေါင်းထားတာပရဲ့ဇန်ရဲ့စိတ်ရဲ့ဟုတ်လားအဲ့လိုမတွေ့ဘူးဟုတ်လားဟုတ်တယ်။ဒါမှမဟုတ်ရေးပထမဇန်နဲ့ပထမဇန်စိတ်စကလုံးကမတူဘူးလေ။တူလေ။စကလုံးကမတူတယ်လို့ဟမ်ဒါအင်္ဂတိယနီးစက်တယ်။ပထမဇန်နဲ့ပထမဇန်စိတ်ကမတူဘူးရှင်။စကလုံးကပထမဇန်နဲ့ပထမဇန်စိတ်မတူဘူး။ဘလို့မတူလဲလို့ပြောရင်ဇန်ဆိုတာအာယုတစ်ခုပေါ်မှာစုစိုက်တာမြန်မာအဓိပ္ပာယ်အဖြောက်သူရဲ့ပါဠိပြောရင်ပထမဇန်အစ်တစ်ခုဖြစ်ဖို့ဆိုရင်ဇန်အင်ကဘယ်နဲ့ချက်သွားတယ်အဲ့ဒီဇန်အင်က၅ခုစလုံးဒီဝိတက်ဝိစာရပီတိဒုက္ခဧကကထာဆိုစေတသိက်တွေရှင်းဟုတ်လားဝိတက်စေတသိက်ဝိစာရစေတသိက်ပီတိစေတသိက်ဒုက္ခစေတသိက်ဧကကထာစေအဲ့ဒီစေတသိက်၅မျိုးပေါင်းထားတဲ့ဇန်ကိုပထမဇန်ဆိုရင်ပထမဇန်ဆိုတာစိတ်လားစေတသိက်လားစေတသိက်၅ခုပေါင်းရင်ရှင်းဒုတိယဇန်ဆိုစေတသိက်၄ခုဇန်အင်က၄ခုပေါင်းတာရှင်းတတိယဇန်ဆိုရင်ဇန်အင်္ဂါ3ခုစေတသိက်3ခုပေါင်းတာရှင့်ပြင်းစမဇန်ဆိုရင်ဇန်အင်္ဂါ2ခုစေတသိက်2ခုပေါင်းတာရှင့်ဒါဆိုရင်ပထမဇန်ဒုတိယဇန်တတိယဇန်သတုထဇန်ပြင်းစမဇန်ဆိုတာဒီဇန်အင်္ဂါထိုက်တဲ့စေတသိက်တွေပေါင်းထားတဲ့စေတသိက်ကြီးပဲစေတသိက်အပေါင်းကြီးပဲလက်ရှိအင်္ဂါတွေပေါင်းထားတဲ့ကိုကြီးလိုပဲအဲ့ဒီမှာမှအဲ့ဒီပထမဇန်နဲ့ရှင်နေတဲ့စိတ်ကြီးကိုမှပထမဇန်စိတ်ခေါ်တာဒါကြောင့်ပထမဇန်နဲ့ပထမဇန်စိတ်မတူပထမဇန်နဲ့ရှင်သောစိတ်ကိုပထမဇန်စိတ်ဒုတိယဇန်နဲ့ရှင်သောစိတ်ကိုဒုတိယဇန်စိတ်တတိယဇန်နဲ့ရှင်သောစိတ်ကိုတတိယဇန်စိတ်သရုတ်ထဇန်နဲ့ရှင်သောစိတ်ကိုသရုတ်ထဇန်စိတ်ပြင်းစမဇန်နဲ့ရှင်သောစိတ်ကိုဒါဆိုရင်မှတ်မိအောင်နှစ်ခန်းလေးတတ်တော့မယ်ပထမဇန်ဆိုရင်ဇန်အင်္ဂါဘယ်နှပါသာတောင်းတော်ကြီးကိုသိရမယ်ဒုတိယဇန်ဖြစ်သွားရင်ဇန်အင်္ဂါတတိယဇန်ဖြစ်သွားတော့ဇန်အင်္ဂါသရုတ်ထဇန်ဖြစ်သွားတော့ဇန်အင်္ဂါနှစ်ပါပြင်းစမဇန်ဖြစ်တော့လေနှစ်ပါပဲနှစ်နှစ်ချင်း क्वे ပြမှုရှိတယ်အဲကျွန်တော်တို့နည်းနည်းလေးကျန်တဲ့အချိန်ပိုင်းလေးနှုတ်တက်သွားအောင်ပထမဇန်ဆိုရင်ဇန်အင်္ဂါဘယ်နှပါပြောကြည့်အောင်အလွတ်အလွတ်ဝိတက်ဝိစာရပီတိဒုက္ခရကဲ့ဒုတိယဇန်ဖြစ်သွားတော့ဝိတက်ပြုတ်သွားတယ်ဝိစာရပီတိဒုက္ခတတိယဇန်ဖြစ်သွားရင်ဝိတက်ကောဝိစာရကိုပြုတ်သွားတယ်ပီတိဒုက္ခဧကသရုတ်ထဇန်ဖြစ်ပီတိထပ်ပြုတ်သွားတယ်ဒုက္ခဧကပြင်းစမဇန်ဖြစ်သွားတော့ဒုက္ခနေရာမှာဥပိ္ခာပြောင်းဒုက္ခပြုတ်တယ်လို့မပြောအောင်ဒုက္ခနေရာမှာဥပိ္ခာပြောင်းသွားတော့ဥပိ္ခာဧကကထဇန်အင်္ဂါနှစ်ပါးတည်ပြင်းစမဇန်ပထမဇန်ဆိုရင်ဇန်အင်္ဂါဒုတိယဇန်ဇန်အင်္ဂါတတိယဇန်ဇန်အင်္ဂါသရုတ်ထဇန်ဇန်အင်္ဂါကျင်းစမဇန်ဇန်အင်္ဂါအဲ့ဒီဇန်အင်္ဂါ၄၅ပါး၄ပါး၃ပါး၂ပါး၂ပါးတွေနဲ့ရှင်သောစိတ်ကိုမှဇန်စေ။နောက်ဆိုရင်ရူပဝဆရကုသိုလ်စိတ်ပေါင်းဘယ်နှပါးရှိလဲ။ရူပဝဆရကုသိုလ်စိတ်ပေါင်း၅ပါးလုံးဒီဇန်စိတ်ကြီးပဲမဟုတ်ဘူးလား။နောက်ဆိုရင်ရူပဝဆရကုသိုလ်ဇန်စိတ်ဒီ၅ပါးရူပဝဆရဝိဘက်ကြရင်လေ၅ပါးရူပဝဆရကရိယာ၅ပါးလဲဇန်ကြီးပဲဆိုတော့ပေါင်းလိုက်ရင်ရူပဝဆရစိတ်ပေါင်း15ပါးလုံးပြီဇန်စိတ်ကြီးပဲအရူပစိတ်17ပါးကိုမနေ့ဖက်ဆက်တဲ့ရင်လဲဇန်စိတ်တွေ့လိမ့်မယ်လောကုတ္တရာစိတ်၄၀ဒီနေ့ဆိုတာကြရင်လဲဇန်စိတ်တွေကြီးပဲဖြစ်ကြတော့ဇန်စိတ်ပေါင်းဒီ69ရှိတယ်ဇန်စိတ်လို့ပြောရင်ဇန်နဲ့ရှင်သောစိတ်သဘောပေါက်ပါလေနော်အဲ့တော့ကျမတို့လေဒီအားဒီစုံရိုးဘက်မှာပြောရင်လေအင်တာခက်တဲ့အပိုင်းရှင်အင်တာခက်တဲ့အပိုင်းဆိုကျင့်စဉ်နဲ့သူကတိတ်နီးကတဲ့အပိုင်းမို့လို့ဒါခက်တယ်။ဒါကြောင့်လူငယ်တွေဘက်ကကြည့်ရင်ဒီနေရာဒီအင်တာခက်တယ်။သူဓမ္မမိတ်ဆွေလူကြီးများကြတော့အင်တာခက်တဲ့အပိုင်းဒီကျင့်စဉ်နဲ့အားထုတ်ပြီးသားဖြစ်တဲ့ကြောင့်လွယ်လားမလွယ်ဘူးလား။လွယ်တယ်နော်။လွယ်နေရဲ့လား။ င်းစင်ဘက်မှာအားပါထားပြီးသားဆိုဒါဒီလွဲတယ်လူငယ်လေးတွေဆိုကြတော့အဲ့ဒီဝီတဲ့တို့ဝီစာရတို့ပထမဇန်တို့ဆိုရတာကလေရှာပြီးခလုတ်တိုက်ပြီးခက်တယ်ဒါမှမဟုတ်ဆိုတော့လွဲတယ်ပေါ့လွဲတယ်နော်အဲ့တော့များများလေးမလွဲခိုင်းပါဘူးရူပစိတ်15ပါးလောက်အင်စာလေးလုတ်ခက်ပြီလားလောကုတ္တရာစိတ်ကျဲ40မရေးခဲ့နဲ့နော်ရူပစိတ်15ပါးလေကုသိုလ်ငါးဝိပက်ငါကရိယာအဲ့ဒီနေတဲ့အခါကျရင်လည်းနည်းနည်းလေးပြောစရာရှိရင်လေထို့နည်းတူပဲလို့မလုပ်ပါနဲ့နော်မဟာကုသိုလ်စိတ်ဖြစ်ပါရေးလိုက်ရောဝိပက်ကရိယာကိုလေထို့နည်းတူပဲဆိုတော့လေအဲ့ဒီလိုတော့မလုပ်ပါနဲ့နော်ဓမ္မမင်းစင်များအဲ့ဒါလေဘာနဲ့ပုံမြင်တူနေလဲဆိုတော့လေဟိုလှေပြန်ပွဲလေးရလို့ပေါ့နော်ခုခေတ်လှေပြန်ပွဲမဟုတ်ရှေးတော့ဘရင်လက်ချက်တော်တော့ကလေနန်းတွင်းတူတွေရဲ့နန်းတွင်းသားတွေရဲ့လေပြန်ကြပုံလေးပြောအောင်မနားထောင်မလားမသိအဲ့ဒါလေးကဘူးပြန်သုံးတော့မှာမဟုတ်လို့နော်အဲ့တော့လေပြန်ဝင်လို့ကြတဲ့အခါကျတော့ကျမတို့နန်းတွင်သားတွေနန်းတွင်သူတွေပြန်ကြတဲ့အခါကျတော့တစ်တင်ဤတပင်ကိုကိုယ့်အကိုလှေထွင်းရတာတစ်တင်ဤတပင်ကိုအချားပိုင်းကိုဖေထွင်းတယ်နော်တစ်ချွားတယ်ဥစ္စာလှေထွင်းတော့လေလေးကပေါပေါပါပါပြက်ပြက်လက်လာကျန်တဲ့သူအခက်ကျင်းကျင်းဆိုလေအချားသိလည်းမချတော့ကျန်နေတဲ့အရင်ပိုင်းကိုဖေထွင်းတယ်တော်လေးလေးမဲဆိုလေးရလေးမလားမလေးလားလေးကိုရေထဲချလိုက်တော့အဖျားပိုင်းကလေးရခတ်ပေါ်ပေါ်လေးပဲပေါ်နေတယ်အရင်ပိုင်းကလေးရမြုပ်တယ်အရင်ပိုင်းအဖျားပိုင်းကလေးရတက်လဲကျွတ်ကျတယ်အားလဲကောင်းတယ်ဆိုတော့သူတို့ပြိုင်တဲ့ခါမှလေးအာတို့လေးကဘလို့လော်မဲဘာဖြစ်တယ်ဆိုအားရေးပေးပြီးတော့လေးရရှိန်ရှိန်ရှိန်ရှိန်နဲ့အရှိ့ကိုသွားတယ်အရင်ပိုင်းကလူကကြတော့လေးရအစရရအချင်းနေစုနေတာဆိုတော့လေသူကဘာလုပ်လဲဆိုတော့ခုနကလေးရလေးတာတခုသူတို့နှုတ်အဝဇန်လည်းမကောင်းဘူးမကောင်းတော့မဆိုတတ်ဘူးဖလော်တော့လော်ရင်ရှေ့လဲနှစ်ယောက်သူကဘလို့ဆိုလဲဆိုအရှိလို့လဲမဆိုတော့ရှေးကဟာနဲ့တက်ဖြတ်ထဲရှေးကဟာနဲ့တက်ဖြတ်ထဲလို့ဆိုတယ်ဘာလို့ရှေးကဟာနဲ့တက်ဖြတ်လဲဆိုတော့သူတို့လေကရှေ့ကမေလို့ပဲတပင်းလေးကဖြတ်ထားတာတဲ့တပင်းလေးကဖြတ်တယ်လို့အကျော်ချင်းလေအတူတူပဲဆိုတော့လေအဲ့ဒီထိုနီး၎င်းပဲဒါကြောင့်လေရူပါဝစရကုသိုလ်စိတ်၅ပါးပြီးဝိဘက်ကရိယာကရှေ့ကဟာနဲ့တက်ဖြတ်ထဲလို့ရေးတော်မပူပါနဲ့လို့နော်ဒီကြောင်းစီရေးသေးပါရှင်ကျေးဇူးတင်ပါတယကျွန်တော်တို့မနေ့တုန်းကဇန်စိတ်เนาะဇန်စိတ်တွေတင်ပါလေဇန်စိတ်တွေတင်တဲ့အခါမှာရူပါဝဆရစိတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေ့လာကြပါလေရူပါဝဆရစိတ်တွေမှာရူပါဝဆရကုသိုလ်စိတ်တွေ၅ပါးအတူကောက်ပဲကျွန်မရေးပါမယ်ရူပါဝဆရကုသိုလ်ဆိုတဲ့အတွက်ကြောင့်ရူပဘုံမှာများသောအားဖြင့်ကျင်လည်တဲ့ဖြစ်စေတတ်သောကောင်းမှုကိုရူပါဝဆရကုသိုလ်ခေါ်ပါတယ်အဲ့ဒီကောင်းမှုကြောင့်ဖြစ်လာမဲ့အကျိုးတရားကိုရူပါဝစရာဝိဘေလို့တုံးပါတယ်ရူပါဝစရာကုသိုလ်၅ပါးရှိတယ်လို့ရူပါဝစရာဝိဘေလည်း၅ပါးပဲရှိပါတယ်အဲ့ဒီမှာမှကုသိုလ်လည်းကုသိုလ်ဆိုတဲ့အကြောင်းတွေလည်းမလုပ်တော့ဘူးဝိဘေဆိုတဲ့အကျိုးတွေလည်းမရှိတော့သို့တော်လည်းရူပဇန်လေးရထားတဲ့ယဟန္တာကြီးတွေရှိတယ်ရူပဇန်ရတဲ့ယဟန္တာကြီးတွေမှာဖြစ်တဲ့စိတ်ကိုတော့ရူပါဝစရာကရိယာစိတ်လို့တုံးပါတယ်ဒါဆိုရင်ရူပါဝစရကုသိုလ်၅ပါးကိုကျမတို့ကြည့်တဲ့အခါမှာပထမဇန်ကုသိုလ်ရှိပါတယ်ဒုတိယဇန်ကုသိုလ်တတိယဇန်ကုသိုလ်သတုထဇန်ကုသိုလ်ပြင်စမဇန်ကုသိုလ်ရေလို့ရူပါဝစရကုသိုလ်စိတ်၅ပါးရှိပါတယ်ပထမဇန်ရေလို့ပြောရင်ဇန်ရင်က၅ခုပါပါမင်းဝိတ္တကစာရေဧကကတာအဆုံးဒုတိယဇန်ဆိုရင်မိစာရကစာရေဧကကတာအဆုံး၄ပါးပါပါမင်းတတိယဇန်ဆိုရင်ပိဋိကစသည်ဧကကရာဆုံးဇန်ကသုံးပါးပါပါမယ်။သတုထဇန်ဆိုရင်ဒုက္ခကစသည်ဧကကရာဆုံးနဲ့ဇန်ကနှစ်ပါးပါပါမယ်။ပြင်းစမဇန်ဆိုရင်ဥပိ္ပခာကစ၍ဧကကရာဆုံးဇန်ကနှစ်ပါးပါပါမယ်။အဲ့ဒီလိုဇန်က၅ပါး 你把东马那把那把把的，哎，你人里那心里那谁过在谁路东马的？哎哟，如把蒙古要睡觉，如把人里亚将丢了阿头家的个，如把我啥骨头都靠把了。他讲，如把别妈不我妈的，你你亚死了，不他妈人所以，啊，心里那朱丽亚人是给俺救他的。朱丽亚人他妈个，朱丽亚人是老大人，别他妈人骗俺救他的，丢了咱们的米阿个，搞木个骨头路东马的，他不住人呢。高家本地，那个那个的，那个的，阿臭的孤独话的。第六把我啥孤独是吧？六把天马一的妈妈心里啊没把握。什么路干嘛不那个？六的那点嘞，三几的钱，第三的嘞亚嘛，撇的多钱？第二亚嘛，两多阿撇，六把不嘛，进来这撇的着，六把我啥路都没追着，两多阿撇嘛，六把天马的那撇的没好不？六的那点干嘛不那里嘞？三亚六的不孤的嘛，撇来呢？就六点年嘛，阿江高木的那是骨头多嘛嘞？阿江高木阿六是，不他们说骨头压他的包谷地，不他们说尾巴是铁喇叭的。他讲六毛的嘛，六毛的嘛，阿他们说骨头压他的包谷这样，六的那点三样包谷这样，不他们说骨头漏他的包谷地，不他们说尾巴是啦哦。撇喇叭的，不他们说尾巴咋就是？哎，你不他们说尾巴干了？如把不挨打塞呢？如把别妈不地等的撇断了，他讲别妈一的也不地等的塞，是谁打的？朱丽亚人骨头弄他的徒弟，朱丽亚人尾巴塞呢不地等的泥巴里，朱丽亚人骨头弄的徒弟，朱丽亚人尾巴塞，斯洛塔人骨头弄的徒弟，斯洛塔人尾巴塞，别什么人骨头弄的徒弟，如把不挨打，别什么人？尾巴谁呢？不地等的你也忘了。他讲，如把尾巴谁拿把手拿家了，如把别妈那个地下塞呢？啊，他干嘛不哪里呢？没塞嘛不？他的呢，如把骨头家了，干嘛不哪里塞呀？阿头人，就是不他们塞呀的，如把骨头不他们塞嘛的。朱丽亚人、德丽亚人，什么路干嘛不哪里？偏什么人地下阿头塞嘛的？像你就说，如把塞阿不阿别妈里嘞，阿头家嘛的，到家里你也忘了。多多嘞，干嘛不啊？也很大的哟，三亚他们修了，干嘛不呢？也很大的，路的那地方，路也很大，那也很大一点，三亚也喏，孤独山路没收着呗，格里亚山路靠完，路把别嘛也很大一点，亚的山表演嘞，格里亚山嘛，他叫穷表演，格里亚收了，皮亚也很大，亚马达皮在最大嘞。这马路就是罗西面刷片嘞，那天们上俺的电视们上的三亚喇叭呗，面刷片亚的三家了，骨头三包装，格里亚是。这马路干嘛不打？路也很大一的嘞，三亚俺们修了，亚的三的，如把格里亚三麻烦。那地马嘞也很大，那地的西巴嘞，这路亚的三嘞，格里亚三没批发嘞。如把别嘛也很大一的亚大嘞。格里亚山，他讲格里亚阿牛古基耶嘞，格里亚山阿牛的嘞，阿什么山，朱里亚山阿尼，边什么山的阿牛是吧？哎，你说边什么山谁要比谁嘞？谁个？因为在开年嘞，他把我去的对照，把朱家提的个，三把木去的对照，王苗钱多么那当年对吧嘞？边什么山谁家了？三把钱都看你呀嘛？贝卡古埃沙图拉比皮的队长杜加罗乌贝卡谁切多吧乌贝卡大哈古谁切多吧的他讲这马路哪里呢这马路奶奶爸爸对他不如吧的三大金的波呢先赢完了钱都没有打大哈古皮皮了三大金没把肉无所谓是完了钱都没有打的细罗没呢不必卡表拿吧嘞，他哩出价七八嘞。他讲，如果金什么人非得有钱，不必卡打下够才七八嘞。那你啊表给没七八嘞？干嘛是拿着来的？非得有不少人，我们那打不必卡，都卡都卡，我们那打都也别给打龙里的、石里的、破树呀吧嘞。干嘛是拿着来闹掰？没那个老狗子啊，非得要耍的了，都也石里的、巴拉的。啊，就弄没弄的了，你要没记住了，痛死我了吧？哎，哪的？什么哪的？半天多的，别讲七八的。他讲过来，如果我说孤独是阿爸所言，不必卡打好狗是啥孤独呀？都嘛把那声音阿我表演，不必卡为的那把呢？闹的钱收在钱收嘞，一个给他把呢。他讲不必卡一个给他记住， ရဟင်္ဂါနှစ်ပါးနေတကွာဖြစ်တော့ရူပါဝေစရာပြစ္ဆမဇံကုသိုလ်ဆိုရင်ကုသိုလ်ဝိဘက်ဆိုဝိဘက်ကရိယာဆိုကရိယာဆိုရပါအဲ့ဒီမှာဝိဘက်ဆိုတာဒီရူပမြန်မာနဲ့ဒါတီးခြားဆိုင်နဲ့ရူပမြန်မာကြီးနဲ့တီးခြားဆိုင်နဲ့ဘဝအစမှာဖြစ်တဲ့ပဋိတန်ဒီရထားတဲ့ဘဝကြီးကိုတည်တန်းအောင်စောင့်ရှောက်တဲ့ဘဝင်းရထားတဲ့ဘဝကြီးကရှောကြပြည့်စည်ခြင်းဆိုတဲ့ပဋိတန်ဒီဘဝင်းသုတိစိတ်၃မျိုးပါပဲရူပမြန်မာနဲ့ဒါတီးခြားဆိုင်နဲ့ပဋိတန်ဒီဘဝင်းသုတိဒီရူပဝိဘက်ပါပဲဒါလည်းဓမ္မမိတ်ဆွေတို့သိမစိမ့်တော့ပါဘူးစိတ်တရဲ့ဖြစ်ကြောင်းတစ်ခုပဲရှိပါမယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်ဒီပဋိသင်္ဍေဘဝင်သုတိစိတ်ပဋိသင်္ဍေဘဝင်သုတိဒီအတိတ်ကံကြောင့်ဖြစ်တယ်ဆိုတော့ဒီရူပပဋိသင်္ဍေဘဝင်သုတိဆိုတဲ့ရူပဝိပဿနာ၅ပါးဒီဘယ်ကံကြောင့်ဖြစ်လဲရူပကုသိုလ်ကံကြောင့်ပါရှင်ဟုတ်ပါလားရူပကုသိုလ်ကံကိုအခုလောက်အခုဆက်ချင်းဖြစ်သွားတာမဟုတ်ပါဘူးအတိတ်ဘဝတွေတုန်းကလူဘဝနတ်ဘဝမှာပထမဇန်ကုသိုလ်စီးပူးထားရင်ပထမဇန်ဝိပဿနာဖြစ်တာပါပဲပြစ္ဆမဇံကုသိုလ်စီးပူးထားတဲ့ပုဂ္ဂိုလ်ဆိုရင်ပြစ္ဆမဇံဝိဘက်စိတ်နဲ့ပဋိသင်္ဍေနေပါမယ်။အဲ့ဒီပြစ္ဆမဇံကုသိုလ်ကံကြီးမကုန်မချင်းဘဝကြီးတည်တဲ့နေပါမယ်။ကဘာနဲ့ရှိပြီ။အဲ့ရှိကြပါလေ။ပြစ္ဆမဇံကုသိုလ်ကုန်သွားတဲ့နေ့မှာသုတိကြပါလေ။ဖြေသွားပါမယ်။ဒါကြောင့်ရူပဝိဘက်စိတ်၅ပါးဆိုတာပဋိသင်္ဍေဘဝင်သုတိရူပမြန်မာကြီးနဲ့တီးခြားဆိုင်တဲ့ဝိဘက်စာအကျိုးတရားပါ။အကျိုးစိတ်သက်သက်ဖြစ်တဲ့အတွက်ကြောင့်အကြောင်းတရားလုံးဝမဟုတ်တော့တည်ရမယ်။အကျိုးတရားအကျိုးတရားဆိုတာအကြောင်းကြောင့်ဖြစ်ထားတာအကျိုးဆိုတာဖြစ်ုံတက်တက်ပဲနောက်တစ်ခါဘာမှဖြစ်เสียမရှိတော့အကြောင်းကံရှိတဲ့ဘောမှာကောင်းရင်ကောင်းတဲ့အကျိုးမကောင်းရင်မကောင်းတဲ့အကျိုးကိုကောင်းချောင်းမကောင်းချောင်းအမြောက်တာဖြစ်ရတာဖြစ်တဲ့အတွက်ကြောင့်နောက်တစ်ခါဘာမှဖြစ်เสียမရှိတော့ဒါလေးဒီမှာနေစီလို့မြင်ရပါလူပါဝစရကုသိုလ်ကြတော့အခုပစ္စုပန်မှာလုံနေကြတဲ့လူတွေလည်းဇာရအောင်လုပ်ရင်ဒီဇံနေရလက်တွေဇံရရင်လည်းဒီဇံနေရူပမြန်မာတွေဇံမိမိတို့ရတဲ့ပထမဇံကနေဒုတိယဇံဒုတိယဇံသမားတတိယဇံဆက်တဲ့ချင်းလေဒီဇံလေးဖြစ်တဲ့အတွက်ကြောင့်ကုသိုလ်ဆိုတာကတော့အကြောင်းပါပဲဟုတ်ပါလားဒီမင်းချင်းလေဝိဘက်ကဒီကုသိုလ်ကြောင့်ဖြစ်တဲ့အကျိုးကရိယာဆိုတဲ့ရူပကရိယာကကြတော့အကြောင်းလည်းမဟုတ်ဘူးအကျိုးလည်းမဟုတ်ပြုတာမဲ့ချက်ဘယ်သူတွေပြုတယ်တရားလဲဆိုရင်ဖယားယဟန္တာပုဂ္ဂိုလ်ကြီးတွေပြုတယ်ပြုတာမဲ့ချက်တရားဖြစ်ပါဟုတ်ပါလားရှင်ဒီဒီလိုက်နိုင်ပါလားဘာလေးကိုကျွန်မပြောချင်နေလဲဆိုရင်အခုရူပကုသိုလ်ငါရူပဝိဘက်ငါရူပကရိယာငါမှာဓမ္မမိတ်ဆွေတို့ရဲ့ဇယားမှာသတိထားကြည့်ပါရူပကုသိုလ်ပြင်းစမဇန်ရှိပါတယ်ရူပကရိယာပြင်းစမဇန်ရှိပါတယ်ရူပကုသိုလ်ပြင်းစမဇန်ရဲ့ရူပကရိယာပြင်းစမဇန်ရဲ့ဘေးလေးမှာဘိန်းဆိုတဲ့စကားလုံးလေးတွေ့ပါလိမ့်မယ်ခင်ဗျာရဲ့ဒါလေးတစ်ချက်ပြောစရာရှိပါတယ်ဘေးဆိုရာဒီအဘိညာဉ်ကိုဆိုလိုခြင်းဖြစ်ပါတယ်ဘေးဆိုရာဒီသင်္ကေတအတူလေးပြပါတယ်သူ့ရဲ့အခြေကောက်ကအဘိညာဉ်ဘိညာဉ်အဘိညာဉ်လို့လည်းသုံးပါတယ်တစ်ခါတည်းရမှာညလေးနဲ့မညင်မဲနဲ့နာကြီးနဲ့ညင်တာလည်းရှိပါတယ်အဲ့တော့မင်းကဓမ္မမိတ်ဆွေတယောက်ကနေပြီးတော့မင်းနေကြဓမ္မမိတ်ဆွေတယောက်ကဒီညကြီးနဲ့ညကြီးနဲ့ရေးထားတဲ့ညင်နဲ့ပတ်သက်ပြီးရေးတဲ့အခါမှာညကြီးရေးချညက်လေးတက်လဲတွေ့တယ်ညကြီးရေးချညကြီးတက်လဲတွေ့တယ်ဘယ်စကားလုံးလဲဆိုရင်ဝိညာဉ်ဆိုတဲ့စကားလုံးဝိညာဉ်ဆိုတဲ့စကားလုံးဒီညကြီးရေးချညလေးတက်လဲညင်တာလဲရှိတယ်ညကြီးရေးချညကြီးတက်လဲညင်တာလဲရှိတယ်ဘယ်ဟာမှန်တယ်လဲဘယ်ဟာကွဲပြားချင်းရှိတယ်လဲပြောပြပါတဲ့မိကိုလေးလာပါတယ်။နောက်တချို့နေရာမှာကြာရင်ဝါလုံးဒီညက်လေးတက်ရေးချညက်လေးတက်ဆိုပြီးတော့ဝိညာဉ်လို့ရေးထားတာလည်းရှိပါတယ်တဲ့။ဒါရောမှန်သလားတဲ့။ကျွန်တော်တို့ရဲ့ထဲမှာကြားမှုနေတယ်ဝိညာဉ်ဆိုတဲ့စကားလုံးကြားမှုပြီးတာလား။နော်ဝိညာဉ်ဆိုရင်ကျွန်တော်တို့ကဘာကိုပြောတာလဲလို့ပြောရင်အသက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်ကျွန်တော်တို့သုံးနေရှိပါတယ်ဝိညာဉ်။သိသွားတဲ့သူရဲ့ဝိညာဉ်ဒီနော်ဒီသိသွားတဲ့အလောင်းထောင်ကနေထွက်ပြီးတော့အခြားဘဝပြောင်းသွားတယ်လို့ယူကြတယ်။ခန္ဓာကိုယ်ကြီးထဲမှာဝိညာဉ်ဆိုတဲ့အသက်ကလေးရှိတယ်။ဒီအသက်ကောင်လေးရှိထားတယ်လို့ယူဆထားတယ်။ဒီအသက်ကောင်လေးဘယ်နေရာမှာကိန်းနေတယ်တော့မသိပေမဲ့သိကြတာတော့ရင်ထဲမှာကိန်းနေတာပဲ။ဒါကြောင့်တက်တိုက်တယ်ဆိုရင်ရင်တို့ဘာလို့ရင်နေရာမှာ လန်တို့ဘာတို့ဓာတ်တွေဘာတွေနဲ့ထုံးမိရယ်ထုံးမိတယ်ဆိုရင်အသက်ထွက်သွားတာပဲယူဆတယ်ဒီအသက်လေးကရင်ထဲမှာရှိအခင်းလေးကဒီဝိညာဉ်လေးကနေပြီးတော့သတ္တဝါတွေကိုအမျိုးမျိုးစေခိုင်းတယ်ခန္ဓာကိုယ်ကြီးရင်ရောအုံမင်းသွားလို့ဒီခန္ဓာကိုယ်ကြီးအတုံးမကြရင်ဒီခန္ဓာယုတ်ကြီးကတော့ကျန်ရစ်ခဲ့တယ်ဝိညာဉ်ဆိုတဲ့အသက်ကလေးကတော့ဒီခန္ဓာကထွက်သွားပြီးနောက်တရုပ်နောက်တခန္ဓာပြောင်းသွားပြန်ရောဒီလိုနဲ့ပဲဘဝဆက်ဆက်တန်တရာဆက်ဆက်ဖြစ်လာကြတဲ့နေရာမှာရုပ်ခန္ဓာကပြောင်းလာမယ်ဝိညာဉ်လေးကတော့မပြောင်းဘူးဝိညာဉ်ဆိုတဲ့အသက်ဆိုတာရှိတယ်အသက်ကောင်လို့လည်းသုံးတယ်လက်ပြာကောင်လို့လည်းသုံးတယ်ဒါကြောင့်အရက်ထဲမှာလက်ပြာနှုတ်တယ်အဝိညာဉ်သိမ့်လာတာပဲဝိညာဉ်သိမ့်လာတာပဲသုံးလားမသုံးရအောင်သုံးကြတယ်အဲ့ဒါကဒီဖျားမပွင့်ရင်ခစ်ကာလအချင်းဆိုရင်တော့ဒါကိုအသက်ကောင်လက်ပြာကောင်ဝိညာဉ်ကောင်လို့တသမတ်ထဲဆွဲလာကြတာပါပဲကျေးဇူးတော်ရှင်မြတ်စွာဘုရားပွင့်ထွန်းလာတဲ့အချိန်မှာရုပ်တရားမှလည်းဝိညာဉ်စာမရှိဘူးနေတရားမှလည်းဝိညာဉ်စာမရှိဘူးဝိညာဉ်ဆိုတဲ့အသက်ကောင်လက်ပြာကောင်ဝိညာဉ်ကောင်ဆိုတာတိကျရှိတာမဟုတ်ဘူးဝိညာဉ်လေးကစေခိုင်းပြီးတော့ရုပ်ကြီးကလိုက်လှုပ်တာလည်းမဟုတ်ဝိညာဉ်လို့ရှင်နေကြတာဒီလှုပ်တာလည်းမဟုတ်ဝိညာဉ်လို့ရှင်နေကြတာဒီအထူးသိတတ်တဲ့ဉာဏ်တရားဟောတာဝိညာဉ်လို့ထင်နေကြတာဆိုဝိညာဉ်ဆိုတဲ့သကလုံးမရှိဆိုပြီးတော့ဒါကိုပယ်ရှားတယ်အသက်ကောင်လက်ပြာကဝိညာဉ်ဆိုတာဝိညာဉ်ဆိုတာမရှိတာအဲ့ဒီတော့ဖယားမခွေကြီးအချိန်ကာလတွေမှာဝိညာဉ်ရှိတယ်လို့ယူဆထားတဲ့ပုံကိုယ်တွေကတော့ဘယ်လိုယူဆပြောတချို့ဆိုရင်ပြန်မပြန်မကိုကိုယ်ွယ်ကြတယ်ဖယားမခွေနဲ့အချိန်မှာအရင်ဆုံးပေါ်ထွန်းတဲ့ယူဝါဒတွေဟိန္ဒူဝါဒဟိန္ဒူဝါဒတွေဖယားမခွေကြီးအချိန်နဲ့ရှိတယ်ဘာသာကြီးလေးပါးကမှအဆုံးဆုံးဝါဒပါလေအဲ့တော့ဒီနေဝါဒတွေကိုယ်ွယ်တာတွေအများကြီးကိုယ်ွယ်ကြတယ်ကျောင်းလို့ကိုယ်ွယ်တာရှိတယ်လက်လာဘကိုလိုချင်လို့ကိုယ်ွယ်တာတွေလည်းအများကြီးပါတယ်လို့မမြင်ရတော့လေရိုသေလေးစားမှုနဲ့ပညာရှင်အဆင့်ဆင့်ကြောခဲ့တာကိုလက်ခံပြီးတော့ယူဆတာတွေလည်းရှိကြတယ်အဲ့တော့များသောအားဖြင့်တော့ဗေမနဝါဒကိုယ်ွယ်တာများပါလေဂျမကဖန်ဆင်းတယ်လို့ယူဆကြတဲ့အတွက်ကြောင့်ဂျမဘုံဒီသူတို့အထွတ်အမြတ်ဆုံးဘုံဌာနလေအဲ့ဒီကကြောင့်ဒီဟင်းဒီတွေမှာဓမ္မမေစုကျေမှုပါမယ်ခုနောက်ပိုင်းတော့အဲ့ဒီပုံကိုယ်တွေတိတ်မရှိတော့ပါဘူးကျမတို့ငယ်တုန်းကတော့ရှိပါသေးတယ်ရွံ့တို့တွေပါလေပို့တယ်လေရွံ့တို့ပို့တယ်ဟင်းဒီကလာကြီးတွေဆိုလို့ရှိရင်ဒူတီဖြူဖြူကြီးတွေဝစ်ပြီးတော့ရှိတယ်သူတို့ကကစပင်းမရှိဘူးစပင်းမရှိပေမဲ့သူတို့ရဲ့နောက်ဆီတက်တဲ့မှာစပင်းအမွှေးလေးတစ်ချောင်းနှစ်ချောင်းသုံးလေးချောင်းဆွပြီးတော့ထားတယ်တန်လန်ကလေးပြေမှုပါလေအဲ့ဒါကိုမေးကြည့်လို့ရှိရင်အဲ့ဒါပါလဲဆိုရင်သူတို့ဒီရလေးတွေဂျမပြီးသွားရလမ်းကြောင်းဒါဒီတေးသွားလို့ရှိရင်သူတို့ရဲ့ဝိညာဉ်လေးတွေဒီလမ်းကြောင်းလေးကနေပြီးတော့ဂျမဘုံကိုတက်သွားလိမ့်မယ်ဂျမကြီးစီမှာခိုလုံလိမ့်မယ်ဒါကြောင့်ဂျမပြည်ကိုသွားရလမ်းကြောင်းကိုယူဆကြတယ်ဒါကြောင့်ယူဆချက်တွေမျိုးစုံရှိကြတယ်အဲ့တော့ကလေးတစ်ပါးပါပဲတွေးကြည့်ပါဦးဇနီးရဲ့တစ်ပါးကအပေါထောင်ပြီးတော့ပေါက်နေတာမှမဟုတ်တာဟုတ်တယ်လားနောက်စီတက်တဲ့မှာပဲထောင်တွဲလောင်းလေးကုတီကလေးလေးတောင်တချို့ပြန်ထားတာတွေမရှိဘူးလားအဲ့ဒီတွဲလောင်းလေးရဲ့ direction ကဘယ်ဘက်ဦးတည်နေတာလဲကျမကြီးကအပေါ်မှာရှိတာလားအောက်ရှိတာအဲ့ဒီသဘင်အတိုင်းသာတက်မယ်ဆိုသဘင်ကတည်တဲ့အချိန်မှာအပေါ်ထောင်သားဆမှာပုတ်တာဒီအတိုင်းပဲဆိုသူ့သွားမှာအဲ့ဒီလိုကြီးတွေဖြစ်နေဆိုဒါကြောင့်ကိုယ်ပဲယုံကြည်ကြည့်မှုတွေမျိုးတချို့ကျတော့ဘယ်လိုယူဆပြန်လဲဆိုလို့ရှိရင်တည်သွားတဲ့အခါမှာတည်သွားတဲ့လူတယောက်ရဲ့ရှာတွင်ဝင်သွားပြီးတော့ပါးစပ်ကဟသွားတယ်ဟလိုက်တဲ့အချိန်တိုင်းဗာလေးကထွက်သွားလဲဆိုအဲ့ဒီဝိညာဉ်ကအဲ့ဒီပါးစပ်ပေါက်လေးကနေထွက်သွားတယ်တဲ့အဲ့လိုယူဆကြတယ်ဒါကြောင့်အဲ့ဒီလိုအသက်ကောင်လက်ပြာကောင်ဝိညာဉ်ကောင်ဆိုတာတကယ်မရှိဘူးတကယ်ရှိတာကတိကျတဲ့နန္တရားအဲ့ဒီနန္တရားမှလည်းနန္တရားကိုမပြည့်စုံအောင်ဆောက်ရှောက်တဲ့ဇီဝိတိန္ဒရေဆိုတဲ့နာရဲ့အသက်ကြောင့်ရှိတယ်အဲ့ဒါစိတ်တိတ်ပဲရုပ်တရားကျမတို့ရထားတဲ့မျက်စိနားနှာခေါင်ရှာကိုဒီခန္ဓာကြီးမှလည်းဒီရုပ်တွေမှလည်းဆောက်ရှောက်နေတဲ့အသက်တရားရှိတယ်အဲ့ဒီတရားကိုရုပ်ဇီဝိတာလို့ခေါ်တယ်ရုပ်ဇီဝိတာနာဇီဝိတာဆိုတဲ့ဒီအသက်ကျုပ်တဲ့နန်တဲ့နှစ်ခုစလုံးချုပ်သွားပြီဆိုလို့ရှိရင်အဲ့ဒီပုံကိုသိတယ်သတ်မှတ်တာဒါကြောင့်ကျမတို့သိပ္ပံပညာမှာဆိုရင်သတ္တဝါတယောက်သိတယ်ဆိုရင်နှလုံးအခုံရက်သွားရင်သိတယ်သတ်မှတ်တယ်အသက်ရှူရက်သွားရင်လည်းသိတယ်သတ်မှတ်တယ်ကျမတို့ဗုဒ္ဓရဲ့အဘိဓမ္မာကနှလုံးခုံရက်ယုံအသက်မရှူယုံမြနဲ့သိတယ်လို့မသတ်မှတ်ဘူးသိတယ်လို့သတ်မှတ်ခြင်းဒီသတ္တဝါတွေမှာရုပ်ကောနာရောရှိရင်ရုပ်ဇီဝိတနာဇီဝိတဆိုရဲအာယုဆိုရဲအသက်ချုပ်ရဟုတ်တယ်မာဆိုရယ်ကိုမွေတည်သောတတဝါတွေမှာကျမတို့အသက်ရှင်ကျန်းမာနေတဲ့သူရဲ့ခန္ဓာကိုစမ်းကြည့်အနှွေးတက်ကလေးရှိအဲ့ဒါဒီအတိတ်ကံကြောင့်ဖြစ်နေတဲ့ကံမဇတည်သောပဲအဲ့ဒါကိုဥဒ္ဓမာကိုမွေတည်သောလို့ခေါ် တေးတဲ့ပုဂ္ဂိုလ်ကကုသိုလ်ကအာနာနဲလာပြီဖြစ်ကြအောင်နေမကောင်းရင်ပဲကိုယ်ဝိတ္တိဆိုအာနဲလာတော့လက်ဖြာချီရတယ်အေးလာတယ်တေးကံဒီပုဂ္ဂိုလ်ဆိုပေါ်အောင်အေးသေးတယ်တေးသွားတဲ့ပုဂ္ဂိုလ်ဆိုဘာအငွေ့မှမရှိတော့အေးလုံးကြီးပဲကြံဒါကြောင့်တေးသွားတဲ့အလောင်းကောင်တွေကြံကြီးအေးဆက်ဆက်ပဲဥဒ္ဓမာဆိုတဲ့ကိုယ်ဝိတ္တိဆိုလည်းမရှိတော့ဝိညာဉ်ဆိုတဲ့တိစိတ်လည်းမရှိတော့အဲ့ဒီဝိညာဉ်ဒီဝါလုံးတင်ညကြီးရေးချနာကြီးတက်ဝိညာဉ်ဆိုတာတိစိတ်ပဲဝိဆိုတာကအထုအတိပဲပေးပါဆိုရင်ဝိဆိုတာအထုညာနာဆိုတာသိတယ်အထုသိတဲ့သဘောအထုသိတဲ့သဘောကိုဝိညာဏပါဠိတထာနည်းနဲ့ရေးလိုက်တော့ဝိညာဏတော့ဒါကိုကျမတို့ကပါဠိဖြက်လိုက်တော့ဝိညာဉ်ဒါကြောင့်ဝိညာဉ်ကိုရေးရင်ညာကြီးရေးချနာကြီးတက်နဲ့ရေးလဲအမှန်လဲရှိဒီလိုမျိုးပဲနဲ့ပါဠိတရားနည်းရနာကြီးကိုညာလေးပြုပြီးရေးတဲ့ဝိညာဉ်လည်းအတူတူပဲအတန်ကျွဲ့အတူတူပဲတက်တဲ့စလုံးကြီးညာကြီးတက်နဲ့ညာလေးတက်တဲ့ကွဲတယ်အတူတူပဲသို့တော်လည်းဝိညာဉ်လို့ရေးရင်တော့လုံးဝမှားပြီဒါကြောင့်ဝိညာဉ်ပဲရေးရင်ဝိညာဉ်လို့ပဲဝိညာဉ်လို့ပဲရေးရင်နာကြီးနဲ့ရေးရင်ညာလေးနဲ့ပဲတက်တာဒါတွေအကုန်လုံးဒီအထူးသိခြင်းသဘောပါလေအထူးသိခြင်းသဘောဒါကြောင့်စိုက်တာရေးမှတ်ပါလေအခုကျမတို့တွေ့မှာကအဘိညာအဘိညာလို့ရေးရေးအဘိညာလို့လည်းရေးရေးဝိဆိုတာအထူးဉာဏ်ဆိုတာသိတာအခုအဘိဆိုတဲ့စကားလုံးပါလာပြီဝိညာဉ်မဟုတ်တော့ဘူးအဘိညာဖြစ်သွားပြီအဘိညာဆိုအဘိဆိုတဲ့စကားလုံးကအလုံးအကျူးအထူးဆိုတဲ့ဒိတ်ကျမတို့အဘိဆိုတဲ့စကားလုံးတွေ့ဘူးထားပါပြီဒါလေအဘိဓမ္မာဓမ္မဆိုတဲ့နေရာမှာအဘိဓမ္မလို့ပြောရတာအလုံးအကျုအထူးပါလုံးတဲ့တရားကိုအဘိဓမ္မအခုလဲညာနာညာဆိုတာသိတာပဲညာနာညာလို့သိတဲ့နေရာမှာဘယ်လိုသိတာလဲအလုံးအကျုအထူးကိုသိတဲ့ညာကိုအဘိညာအဘိညာကိုနာကြီးနဲ့မရေးပဲနဲ့သိခြင်းကိုညာလေးနဲ့ရေးရင်အဘိညာအဘိညာလို့ခေါ်ခေါ်အဘိညာလို့ခေါ်ခေါ်အကျုကျုပါပဲသဘောပေါက်ပါပြီနော်ဒါကြောင့်ဝိညာဉ်နဲ့ဆက်ပြီးတော့အဘိညာဉ်ကိုဒီမှာရှင်းညင်းဖြစ်ပါလေဒါကြောင့်အခုအလွန်အကျူးထူးသည့်ဉာဏ်မှလို့ပြောတော့အလွန်အကျူးထူးသည့်ဉာဏ်ရဖို့ဆိုတာအတိတ်တုန်းကလုံခဲ့တဲ့အကြောင်းပေါ်မှာမူတည်ပြီးတော့အကျိုးဝိဘက်စိတ်မှာအလွန်အကျူးထူးအထူးသည့်ခြင်းမရှိနိုင်ဘူးဒါကြောင့်ဝိဘက်စိတ်ရူပဝဆရာဝိဘက်စိတ်၅ပါးမှာဖိန်းဆိုတာတဏှာမှမပါဘူးဘောပါပါလေနော်ဘဝအစအတိတ်ကံကြောင့်ဖြစ်တဲ့ပဋိသင်တွေပဋိသင်တွေဆိုတာစကားဘဝမှာဖြစ်တာဖြစ်တဲ့အချိန်မှာဘိညာဉ်တွေပါပါမယ်အလွန်ကျိုးထူးတဲ့ဘောမရှိနိုင်ရတာလေဘဝယူတည်တောင်ဆောက်ချောက်တဲ့ဘဝမှာလည်းမရှိနိုင်သိတဲ့သုတိစိတ်မှာလည်းမရှိနိုင်ပဋိသင်တွေဘဝသုတိလို့ရူပမျက်မှောက်ကြီးရဲ့အကျိုးစိတ်၅ပါးဝိသေစိတ်မှာဘာဘိမှမရှိဘူးရှင်ဒါဆိုရင်အလွန်ကျိုးထူးတာပြုလုပ်တဲ့အကြောင်းပုရုဇဉ်တွေပြုလုပ်တဲ့အကြောင်းစိတ်သောတာပန်တဂရဟံအနာဂတ်နေပြုတ်လို့တဲ့အကြောင်းစိတ်တာကုသိုလ်ယဟန္တာတွေပြုတ်လို့တာကြတော့အကြောင်းမဆိုရတော့လဲကရိယာခေါ်ပြီပေါ့ယဟန္တာတွေလို့တာကြတော့အကြောင်းနေနဲ့လို့တာမဟုတ်ပြုတ်ကမတ်တန်နေနဲ့လို့တဲ့ကရိယာစိတ်မှာဘိမ့်ပါမယ်ကုသိုလ်စိတ်မှာဘိမ့်ပါမယ်ဆိုတော့ဘိမ့်ပြီးနှစ်ဘိမ့်ပါမယ်ဒါကြောင့်ကုသိုလ်စိတ်မှာပါတဲ့ဘိမ့်ကိုကုသိုလ်အဘိမ့်ဉင်လို့ခေါ်ပြီးတော့ကရိယာစိတ်မှာပါတဲ့အဘိမ့်ဉင်ကိုကရိယာအဘိမ့်ဉင်လို့ခေါ်ပါတယ်ဒါကြောင့်ရူပမျက်မှောက်ရူပပြနာပုထုဇဉ်သောတာပန်တဂရကံအနာဂံကြီးတွေပြင်းစမဇံရပြီအဲ့ဒီပြင်းစမဇံရယုံများနဲ့ပထမဇံရယုံများနဲ့အဘိညာဉ်ဆိုတဲ့အလွန်ကျူးထူးတာမဖြစ်နိုင်ဘူးဒုတိယဇံတတိယဇံသရုတ်ထဇံလောက်နဲ့မဖြစ်နိုင်ပြင်းစမဇံရပြီဆိုရင်အလွန်အကျူးအထူးသိနိုင်စွမ်းနဲ့အဘိညာဉ်ဆိုတဲ့စွမ်းအားရသွားတယ်ဆိုနေတူစွာပဲရူပပြမှာယဟန္တာကြီးတွေရောကျွန်တော်တို့ကာမဘုံသားယဟန္တာကြီးတွေရောပြစ်စမဇံရရဲ့အဘိညာဉ်မှာတွဲရတယ်။ဒါကိုကရိယာအဘိညာဉ်လို့သုံးပါတယ်။ဒါဆိုရင်ကျမတို့ကာမဘုံသားလူတွေပထမဇံရအောင်ကြိုးစားတယ်။ဒုတိယဇံရအောင်ကြိုးစားတယ်။တတိယဇံသရုတ်ထဇံဇံရဲ့တဘာဝတစ်စိတ်နဲ့တစ်စိတ်မြင့်သွားတယ်။အစိတ်နဲ့တဲ့အချိန်မှာအင်္ဂါတွေများတယ်၅ပါး။ဒုတိယဇံဆိုရင်အင်္ဂါ၄ပါး။တတိယဇံဆိုရင်သုံးပါးအစိတ်နဲ့မြင့်လာလေနည်းသွားတယ်ကျမပြောခဲ့ပြုပြီးပြီ။အစ်စ်နေနဲ့စိတ်တွေဒီအရေးအတွက်များသည်အစ်စ်မြင့်လေလေအရေးအတွက်နည်းသည်ကြောက်ခဲ့ဘူးလေဟုတ်ပြီနော်ဆုံးနည်းပြစားပဲအစ်စ်နေနေသေးတဲ့ဇန်စိတ်မှာရှုပ်ထွေးခြင်းအင်္ဂါတွေရှိသေးတယ်အစ်စ်မြင့်လာလေလေဥပ ြည့်စမဇန်ဆင့်ကြရင်ဥပိ္ပခာဧကဂရာဇာယကနှစ်ချက်ပဲရှိတော့အဲ့ဒီဥပိ္ပခာလည်းစိတ်နဲ့ဖြတ်တူညီမျှတဲ့ဥပိ္ပခာကြီးပဲသဘောပေါက်တယ်နော်ဒါကြောင့်အစ်စ်ညစ်လေလေအင်္ကာနဲတယ်လို့အစ်စ်ညစ်တဲ့စိတ်ကတည်ငြိမ်မှုအင်မတန်အားကောင်းတဲ့အတွက်ကြောင့်အလွန်အကျွထူးတည်နိုင်စွာနဲ့အဘိညာဉ်စွာအာရုံရတာစိတ်ရဲ့တမာတိရဲ့အထွတ်ထိပ်တွေအဘိညာဉ်ဉာဏ်ရဲ့အထွတ်ထိပ်တွေအဘိညာဉ်လို့ကျွန်တော်ပြောခဲ့ပါတယ်အဲ့ဒီမှာလဲရူပဘုံကိုမရောက်ခင်ကာမဘုံလူဘုံမှာနတ်ဘုံမှာပြည့်စမဇန်ကုတုကြီးရထားရထားတဲ့နေရာမှာနတ်တွေဆနာဖယ်လိုက်ပါအောင်လူသားတယောက်အနေနဲ့ပြောမယ်ဆိုလူသားဆိုရင်လူသားတွေရဲ့ပဂတိမျက်စိလည်းရှိတယ်လူသားရဲ့ပဂတိမျက်စိကမျက်စိရဲ့စွမ်းအားဒီတမျော်ပဲစွမ်းအားရှိတယ်နားရဲ့စွမ်းလူတို့ရဲ့နားဒီတခေါ်စားလဲစွမ်းအားရှိတယ်ကျွန်တော်တို့လူသားတွေရဲ့ပဂတိမျက်စိစကုပတာရရဲ့စွမ်းအားကိုပြောပါဆိုရင်မိမိရဲ့ရှေ့တူယူတမျောစာအတွင်းဘာမှကွဲကမထားနဲ့ဖို့မထားနဲ့ဟုတ်ပါလားအဲ့ဒီမှာလဲသိငယ်ကလည်းမဖြစ်ရအောင်ကြီးမားမယ်အဲ့ဒီလိုမျိုးမှာအလင်းရောင်လည်းရှိရအောင်မယ်အဲ့ဒီလိုကြမှာကျမတို့ပဂတိမျက်စိကတမျောစာအတွင်းမှာရှိအောင်မြင်နိုင်တယ်ကိုနဲ့အနည်းပဲဖြစ်နေပလေစီဖုံးကွယ်ထားရင်မမြင်ရပြန်ဘူးသိငယ်နေရင်လည်းမမြင်ရပြန်ဘူးတိမ်မွေ့နူးညံ့ရင်လည်းမမြင်ရပြန်ဘူးအဲ့ဒါကြောင့်မလို့ကျမတို့ရဲ့မျက်စိဒီအရှိတူယူတမျောစာထိတော့ရှင်နိုင်စွမ်းရှိရဒါနဲ့တူသည်ကွဲကားတာမရှိရဘူးဖို့တာမရှိရဘူးသိငယ်တာမရှိရဘူးတိမ်မွေ့တာမရှိရဘူးအဲ့ဒီလိုမှရှင်နိုင်စွမ်းရှိနာကျွန်တော်တို့ပဂတိနာသောတပတာကလူနာရဲ့စွမ်းအားကိုပြောပါဆိုကိုလုတ်ခဲ့တဲ့ကံနဲ့ညီတဲ့စွမ်းအားနာဆိုတာတခေါ်စားတွင်းနေတခေါ်စားတွင်းမှာလည်းအော်လိုက်တဲ့အတန်ပြောလိုက်တဲ့အတန်ဒီတိုးတိုးလေးလည်းမဖြစ်ရဘူးတိမ်တိမ်မွေ့မွေ့လေးလည်းမဖြစ်ရဘူးမလုံးပိတ်ခံအတန်လုံငန်းနေအော်လာမျိုးလည်းမဖြစ်အောင်ဒါဆိုရင်ကျမတို့ကမကြားနဲ့မှန်လုံးပိတ်လည်းမဟုတ်ဘူးအတန်ကလည်းတိုးတိုးလေးလည်းမဟုတ်ဘူးဆိုရင်အော်ခေါ်လိုက်တခေါ်သာတော့ကြားနိုင်စွမ်းရှိတယ်ဒါပဂတိလူရဲ့မျက်စိပဂတိလူရဲ့နားအဲ့ဒီပုဂ္ဂိုလ်ကပဂတိလူဖြစ်နေတော့လေကျိုးစားလိုက်တာစိတ်ရဲ့စွမ်းအပ်တဲ့အောင်ကျိုးစားလိုက်တာပြင်းစမစံအထိရသွားတယ်ပြင်းစမစံအထိရရင်သူရဲ့ပဂတိမျက်စိသူရဲ့ပဂတိနားကစွမ်းအားမရှိတော့လေနဲ့မျက်စိကဲ့သို့နဲ့နားကဲ့သို့အလုံးအကျူးထူးသိနိုင်တဲ့အဘိညာဉ်ဖြစ်အောင်ကြိုးစားလို့ရတယ်ပြင်းစမစံရရင်ဒီအဘိညာဉ်ရတယ်ဒါကြောင့်နဲ့မျက်စိကဲ့သို့မြင်နိုင်တဲ့အဘိညာဉ်ကိုဒိဋ္ဌသက္ခုအဘိညာဉ်လို့သုံးတယ်နဲ့နားကဲ့သို့ကြားနိုင်တဲ့အဘိညာဉ်ကိုဒိဋ္ဌသောတာအဘိညာဉ်လို့သုံးတယ်ဒါဥပမာလေးတစ်ခုကိုပြောပြတာတော့ဒါကြောင့်လူသားတွေအနေနဲ့နဲ့မျက်စိနဲ့နားလို့ပဲဘလောက်ဝေးဝေးဝေးတယ်လောက်ဝေးဝေးတော့ဖုံးကွယ်၍နေတော့တောင်ကြီးနဲ့ပဲဖုံးထားတာတန်ကွန်ကြာကြီးနဲ့ပဲဖုံးထားတာတန်အောင်ဆောင်ကြီးနဲ့ပဲဖုံးထားတာဖုံးကွယ်၍နေတော့ဘလောက်သိငယ်တဲ့အစင်သိမ်မွေ့တဲ့အစင်လေးဖြစ်ပါစေတဲ့ဒိဋ္ဌသက္ခုတိမြင်နိုင်စွာရှိဒါကြောင့်လက်မျက်စိကဲ့သို့ဝေးတော့ဖုံးကွယ်၍နေတော့သိမ်မွေ့နူးညံ့လှစွာသောအစင်ကိုမြင်နိုင်တော့ဉာဏ်သည်ဒိဋ္ဌာသက္ခုအဘိညာဉ်လိုက်မကြီးပါနဲ့မှတ်မိယုံလေးပဲဒါကမ္မထမ်းမိုက်ကြရင်သင်ရတယ်ဖောက်ထဲမှာပါပြီးသားဒိဋ္ဌာသောတာဘိညာဉ်ဆိုရင်လည်းနတ်နာကဲ့သို့ဝေးသောဖုံးကွယ်၍နေသောသိမ်မွေ့နူးညံ့လှစွာသောအတန်ကိုကြားနိုင်တဲ့ဉာဏ်သည်ဒိဋ္ဌာသောတာအဘိညာဉ်ဒီလိုနတ်မျက်စိနတ်နာကဲ့သို့တင်တာမကဘူးသူတစ်ပါးရဲ့စိတ်အကြံကိုလည်းသိနိုင်တယ်ခန္ဓာကိုယ်ကိုရာပေါင်းများစွာလည်းခွဲသွားနိုင်တယ်လူစင်စစ်ကငကားကလုံးလိုလဲဖန်ဆင်းလို့ရတယ်။တင်းငယ်တဲ့မုံရင်းစိတ်လိုလဲဖန်ဆင်းနိုင်တယ်။ကြီးမားတဲ့ကြောက်ကြောင်ကြီးခန္ဓာကိုယ်ကြီးအောင်လဲဖန်ဆင်းလို့ရတယ်။စသည်ဖြင့်တကိုးတွေတွေဖန်ဆင်းခြင်းကိုအဋ္ဌိဝိတအဘိညာဉ်လို့သုံးတဲ့အတွက်ကြောင့်လောကီအဘိညာဉ်ပိုင်းဆိုင်ရာသူဒီစိတ်ကလောကီစိတ်ဖြစ်ပါလား။လောကီအဘိညာဉ်ဒီ5ပါးရှိတယ်။အကျဉ်းချုပ်ရင်5ပါးရှိတယ်။အဲ့ဒါဒီရူပပြမပုထုဇဉ်သောတာပန်တဂရကံအနာဂံနေရရင်ရူပကုတုဘိညေယဟန္တာတွေရရင်ရူပကရိယာဘိညေသူနည်းသူစွာလူမျက်တွေလည်းအတူတူပဲလူမျက်တွေရတဲ့အဘိညေလည်းပုထုဇဉ်ကနေအနာဂံဒီဆိုရင်ကုတုဘိညေယဟန္တာဆိုရင်ကရိယာဘိညေဘယ်လောက်ဆိုဒီမှာလေးဆိုလို့သဘောပေါက်ပါပြီနော်ဒါကအတိတ်တုန်းကဒီဘဝမှာလည်းဇန်နေရထားဘူးမယ်အတိတ်ကာလတွေမှာလည်းသူကဇန်တခါမှမဟုတ်ရတဲ့ဘုရားတဲ့ပုဂ္ဂိုလ်ဆိုရင်တော့ရူပပြင်းစမစံရယုံပြန်တဲ့အဘိညာဉ်ရပါလေ။ဒါပေမဲ့အခြားအခြားလုံခဲ့တဲ့ဘဝတွေမှာလည်းဇန်နေနဲ့မနေခဲ့ဘူး။ဒီဘဝကျမှဇန်အားထုတ်တဲ့သူကြတော့ရူပပြင်းစမစံရယုံပြန်တဲ့အဘိညာဉ်လည်းဖြစ်နိုင်ဘူး။ အဲ့ဒီပုဂ္ဂိုလ်ကြတော့ရူပပြင်စမဇံပြီးရင်အရူပပြင်စမဇံဆက်တဲ့ရအောင်လေဒါကြောင့်ရူပပြင်စမဇံက၅ပါးအရူပပြင်စမဇံက၄ပါးအာကဝိညာအာကိဉ္စဝပေါင်းလိုက်လို့ရှိရင်၉ပါးသောဇံ၈ပါးသောဇံတွေရမှာအဲ့ဒီပုဂ္ဂိုလ်ကအဘိညာဉ်ရနိုင်ဒါဒီဘဝမှာအာထုတ်တဲ့ပုဂ္ဂိုလ်အရင်ရင်ဘဝတွေတည်းကဇံဘိညာဉ်တွေနဲ့အာထုတ်ခဲ့မှုနဲ့ယတိယဟန်ဖြစ်ခဲ့မှုတဲ့သူဆိုရင်တော့ရူပပြင်စမဇံရယုံနေအဘိညာဉ်ဖြစ်နိုင်ပါလေတဲ့အဲ့ဒါလေးကိုဒီအားလေးချေလို့ဒါသိထားခဲ့ပို့ပေါ့နော်အဲ့ဒါလေးအဲဒါရူပဝဆရစိတ်နာကုသိုလ်ငါဝိပယ်ငါကရိယာငါကိုအကုန်ပြန်ကြည့်ရင်ကုသိုလ်မှာပထမဇံ1ဝိပယ်မှာပထမဇံ1ဟုတ်လားဟုတ်လားကုသိုလ်မှာပထမဇံ1ဝိပယ်မှာ1ကရိယာမှာ1ဆိုရူပစိတ်15ပါးလုံးမှာပထမဇံဘယ်နှပါးလဲ3ပါးရှိဒုတိယဇံလဲကုဝိကရိဆို3တတိယဇံလဲကုဝိကရိဆို3သရုဋ္ဌဇံလဲကုဝိကရိဆို3ကျေစနဇံလဲ3ဟုတ်လားရှင်ဒါဆိုရင်ရူပဝဆရစိတ်ပေါင်း15ပါးမှာပထမဇံပေါင်းဒုတိယဇံစိတ်ပေါင်းတတိယဇံစိတ်ပေါင်းသရုဋ္ဌဇံစိတ်ပေါင်းကျေစနဇံစိတ်ပေါင်းပေါင်းလိုက်ရင်ရူပစိတ်15အဲ့ဒီလိုဇံအားဖြင့်လေးလာတာကိုဇာနာပိတာလို့ခေါ်တယ်အဘိဓမ္မာသိယုတ်ခွဲရင်အဲ့လိုခွဲရဒါသိယုတ်လေးပါပဲเนาะဒါနောက်ပြန်ချောပါမယ်ကဲနောက်တစ်ခုကျမတို့ရူပဇံမှာပြင်းစမဇံပုံးမှာကုသိုလ်တိဝိဘက်တိကရိယာတိမှာဝိဘက်ပြင်းစမဇံဒီဘာဘိညာဏမပါပဲနဲ့ကုသိုလ်ပြင်းစမဇံရဲ့ကရိယာပြင်းစမဇံရဲ့မှာအဘိညာဉ်ပါတဲ့အတွက်ကြောင့်အဘိညာဉ်စိတ်တိဘယ်နှပါးရှိလဲလို့ပြောရင်အဘိညာဉ်စိတ်တိ2ပါးရှိတယ်ဟုတ်လားကုသိုလ်အဘိညာဉ်တိကေဝိဘက်ကရိယာအဘိညာဉ်တိရဲ့ဆိုအဘိညာဉ်2ပါးကိုကျမတို့ပါဠိစာပေမှာနှစ်ကိုဒွိလို့လည်းသုံးတယ်ဒွေလို့လည်းသုံးတဲ့အတွက်အဘိညာဉ်ဒွိမြန်မာများကြတော့မြန်မာနှုတ်နဲ့နော်ငပိစားထားတာဆိုတော့ခက်လေးလေးဆိုမှအားရတော့အဘိညာဉ်ဒွိလို့ဆိုထည့်လိုက်မှအားရကြတယ်ဝိစ္စပေါက်ပါဠိမှာမရှိဒါပေမဲ့အဲ့ဒါမြန်မာများရဲ့နှုတ်နဲ့ဝိစ္စပေါက်တွေအားရပါရထည့်လိုက်မှရှင်းတဲ့ပုဂ္ဂိုလ်များကတော့အဘိညာဉ်ဒွိလို့ဆိုထည့်လိုက်မှကျိုက်ပါတယ်တကယ်တော့ဒွိမဟုတ်ပါရှင်ဒွေပါရှင်။ဒါကြောင့်ရုပ်ရှင်နေတာဒွေကမြန်မာစံစစ်စစ်နဲ့ဆိုထားတာပါ။နှစ်မဟုတ်ပါဘူး။နော်။ဒွေလို့ပြောတော့နှစ်ဆို။ဩဒွေဆိုတာနှစ်ကိုဆိုဥနှစ်ပေါ့။မောင်နှစ်ပေါ့။ကိုနှစ်ပေါ့။ဥနှစ်လည်းမဟုတ်မောင်နှစ်လည်းမဟုတ်ကိုနှစ်လည်းမဟုတ်သူကမြန်မာစံနဲ့ဒွေလို့ရေးထားတာ။နော်။ကျမတို့တကယ်ဆိုရင်ဒွေ။ဒါကြောင့်အဘိညာဉ်ဘယ်နှပါးရှိလဲဆိုရင်အဘိညာဉ်စိတ်2ပါး။ရေတွဲ၍ပြပါဆိုရင်ရူပကုသိုလ်ပြင်းစမဇံအဘိညာဉ်တစ်ပါး။ရူပကရိယာပြင်းစမဇံစိတ်တပါးပေါင်းလိုက်ရင်အဘိညာဉ်စိတ်2ပါးပါဠိတန်နဲ့ပြောတော့အဘိညာဉ်ဒွေဖြစ်ပါလေ။ကြားပါလားရှင်။ကြားပါပြီနော်။ကဲအဲ့လာပြီးတော့တသက်ချပဲပဲစက်ကြအောင်ဆိုအရူပဘုံမှာများသောအားဖြင့်ကျင်လည်တတ်ဖြစ်တတ်တာကိုတော့အရူပဝေစရာစိတ်အရူပဝေစရာစိတ်ဒီဘယ်နှပါးရှိလဲဆိုရင်12ပါးရှိပါလေ။အဲ့ဒီစနေပါကိုပြောပါဆိုရင်ကုသိုလ်က4ပါးဝိဘက်က4ပါးကရိယာက4ပါးသဘောလေးပေါက်ပြီဆိုရင်ကြည့်လို့ရပါပြီဝိဘက်ဆိုအကျိုးအကျိုးစိတ်ဆိုတာဒီအကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တာကုသိုလ်အကြောင်း4ပါးရှိရင်ဝိဘက်အကျိုးလည်း4ပဲသွားမှာပဲအဲ့ဒီဝိဘက်4ပါးကအခုလောလောဆယ်ခုဘဝမှာလုတ်တဲ့ကုသိုလ်ကြောင့်ဖြစ်တဲ့ဝိဘက်မဟုတ်အတိတ်ကလုတ်ခဲ့တဲ့ကုသိုလ်ကြောင့်ဖြစ်တဲ့ဝိဘက်ဖြစ်တဲ့အတွက်ကြောင့်ဝိဘက်စိတ်၄ပါးသည်အရူပမြမာကြီးရဲ့အတိတ်ကကုသိုလ်ကံကြောင့်ဘဝအစပထမရတဲ့ပဋိဒဏ်ကြီးစိတ်အဲ့ဒီကံမကုန်မချင်းအရူပမြမာဘဝမှာကဘာပေါင်း